Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2016ခုနှစ်မတ်လ10ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမအနန္ဒာချက်မအီရန်နိုင်ငံမှာအမေရိကန်ထူးတက်ဖွဲ့တွေမကြသေးခင်ကဖမ်းမိထားတဲ့စစ်သွေးကြွတအုပ်ဟာ IS အစွန်းရောက်အဖွဲ့ရဲ့ဓာတုလက်နက်အစီအစဉ်မှာအဓိကကျသူတအုပ်ဖြစ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ရွှေပြောင်းဒုက္ခသည်တွေဝင်လို့မရအောင်မက်ဆီဒိုနီးယားနိုင်ငံကသူတို့နယ်စပ်တွေကိုပိတ်လိုက်ပါပြီအမေရိကန်နဲ့ဆိုမာလီတပ်ဖွဲ့တွေရဲ့ပူးတွဲစီးနင်းတိုက်ခိုက်မှုအတွင်းအယ်ရှာဘတ်စစ်သွေးကြွ15ရောက်သေဆုံးသွားပါတယ်။ဒီသတင်းတွေပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူပြောပြသွားပါမယ်ရှင်
။အခုမနက်ခင်းဦးစားပေးနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ဒီနေ့မှာကြေညာတော့မယ့်ဒုတိယသမ္မတလောက်သုံးဦးရွေးချယ်မှုနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ကဒီလိုပါ။နော
်ရွေးချယ်တဲ့နေရာကိုစဉ်းစားတဲ့အခါမှာနိုင်ငံရေးချီးကပ်မှုမျိုးနဲ့ပဲတော်စားစစ်ကြီးနဲ့ပေါ်လို့မှုကြောင့်ဆက်ကချင်းကနေတယ်ကျွန်တော်အဲ့လိုရှင်းတယ
်နိုင်ငံရေးလိလာတုံတက်သူဥတွင်မောင်တန်းရဲ့ပြပြချက်ကိုသတင်းတွေအပီပီချင်းနားဆင်ရပါမယ်အဲ့ဒီနောက်တိုင်းသားပါတီတွေဘက်ကတော့အာဏာလွှတ်ပြောင်းယူမယ်အနိုင်ရပါတီ NLD ကတင်သွင်းတဲ့သမရတွေကိုသာထောက်ခံရွေးချယ်သွားမယ်လို့ပြောတာကိုလည်းတစ်ဆက်တည်းနားဆင်ရမှာပါနိုင်ငံတကာသတင်းတွေထဲမှာတော့လိန်တူစုံမဲ့သူတွေအဖမ်းဆီးခံရတဲ့အခါမှာနှိပ်စက်ညှဉ်းပန်းမှုတွေစိုးစိုးဝါးဝါကြုံတွေ့ရတဲ့အခြေအနေကမ္ဘာပရိပခဖြစ်ရာနေရာတွေမှာရှေးဟောင်းအမွေနှစ်တွေကိုဖျက်ဆီးခံရတာဘယ်လိုကာကွယ်ကြမလဲစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမနန္ဒာချမ်းနဲ့ကိုရဲကောင်တို့ကြီးညာပေးပါမယ်ရှင
်IS စစ်သွေးကြွအဖွဲ့ကဒဏ်ငွေနဲ့တိုက်ခိုက်မှုအစ်စ်တွေလုပ်ခဲ့တယ်လို့ဗုဒ္ဓဟူးနေ့ကသတင်းတွေဖော်ပြခဲ့ကြတဲ့အီရန်နိုင်ငံမှာအမေရိကန်ထူးတက်ဖွဲ့တွေကမကြသေးခင်ကဖမ်းမိထားတဲ့စစ်သွေးကြွတအုပ်ဟာ IS အစွန်းရောက်အဖွဲ့ရဲ့ဓာတုလက်နက်အစီအစဉ်မှာအဓိကကျသူတအုပ်ဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောဆိုလိုက်ပါတယ်ဘယ်သူဘယ်ဝါဆိုတာထုတ်ဖို့မပြောသေးတဲ့စစ်သွေးကြွအဖွဲ့ဝင်ဖြစ်မတင်ကားသူကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးမိခဲ့တာဖြစ်ပေမဲ့ဓာတုလက်နက်တွေနဲ့ဘလို့ဆက်နွယ်မှုရှိတယ်လဲဆိုတာကိုတော့ကာကွယ်ရေးအရာရှိတွေကအခုထိထုတ်ဖို့ပြောဆိုခြင်းမရှိသေးပါဘူး IS အဖွဲ့အစစ်မြေခေါင်းဆောင်တွေရဲ့ကိုယ်ရေးအချက်လက်တွေကိုစုံစမ်းထောက်လှမ်းရယူဖို့တာဝန်ပေးထားတဲ့အမေရိကန်အထူးတပ်ဖွဲ့တွေကနေအီရန်နဲ့ဆီးရီးယားမှာစီးနင်းမှုတွေအတွင်းအဲ့ဒီ IS အဖွဲ့ဝင်ကိုဖမ်းမိခဲ့တာဖြစ်ပါတယ်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီး Jeff Davies ကမကြသေးခင်ကစစ်စင်ရေးတွေနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်မပေးပေမဲ့အထူးတပ်ဖွဲ့နဲ့ပတ်သက်လို့ရေဘူးရပြောကြားသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒါမစ္စတူရာကလည်းဆီးရီးယားမှာနိုင်ငံရေးအပြောင်းလဲတွေအတွက်အင်မတန်အရေးပါလာတဲ့ဆွေးနွေးပွဲတွေကိုလာမယ့်တနင်္လာနေ့မှာစတင်နိုင်မယ်လို့မျှော်လင့်ရပြီးမက်ရှလာ24ရက်ထက်တော့နောက်ကျမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဆွေးနွေးပွဲအတွက်အဓိကကြသူတွေအခုထိရောက်မလာသေးပေမဲ့အစိုးရနဲ့တိုက်ခန့်ကြဒုတိယကြော်ဆွေးနွေးပွဲတွေတရားဝင်ပြန်ဆခဲ့တဲ့ဗုဒ္ဓဟူးနေ့ကဂျနီဗာမှာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုခဲ့တာဖြစ်ပါတယ်
။ထောင်နဲ့ချီတဲ့ဆီးရီးယားနဲ့အခြားနိုင်ငံကရွှေ့ပြောင်းနေထိုင်သူတွေဟာဗုဒ္ဓဟူးနေ့ကမက်ဆီဒိုနီးယားနိုင်ငံဘက်ကနယ်စပ်ကိုပိတ်ထားလိုက်တဲ့အတွက်ဥရောပမြောက်ပိုင်းကိုဆက်သွားလို့မရတော့ဘဲအခုချိန်မှာဂရိနိုင်ငံမှာတောင်းတင်နေကြပါတယ်။ပြီးခဲ့တဲ့ပတ်ကဆလိုဗေးနီးယား၊ခရိုအေးရှားနဲ့ဆာဗီးယားနိုင်ငံတွေကနိုင်ငံနယ်စပ်တွေကိုပိတ်ပြီးနိုင်ငံရေးခေါ်လုံခွင့်တောင်းခံသူအချို့ကလွဲရင်ဖျက်ဆီးသွားတဲ့ဖြစ်ပြောင်းနေထိုင်သူအလုံးကိုဝင်ခွင့်ပိတ်ထားလိုက်တဲ့နောက်တရက်ကြာမှမက်ဆီဒိုနီးယားရဲတွေကအခုလိုနယ်စပ်ကိုပိတ်ထားလိုက်တာဖြစ်ပါတယ်။အခုလိုနယ်စပ်တွေကိုပိတ်ထားလိုက်တာကြောင့်ဖြစ်ပြောင်းနေထိုင်သူအများပြားဟာဥရောပအနောက်ပိုင်းကချမ်းသာကြွယ်ဝတဲ့နိုင်ငံတွေစီကိုသွားရောက်ကြတဲ့ဘော်လကန်လမ်းကြောင်းလို့ခေါ်တဲ့လမ်းကြောင်းဟာပိတ်သွားပြီဖြစ်ပါတယ်။အခုလိုဘော်လကန်နိုင်ငံတွေကနယ်စပ်ကိုပိတ်ထားလိုက်ပေမဲ့ဥရောပသမဂ္ဂနဲ့အိမ်နီးချင်းနိုင်ငံတွေဟာဘော်လကန်နိုင်ငံတွေကိုကျော်လွန်ပြီးအခြားနိုင်ငံတွေမှာရောက်နှင့်ပြီးဖြစ်နေတဲ့ရွှေ့ပြောင်းနေထိုင်သူအများပြားကိုကင်တွယ်နိုင်မှုဖိအားပေးခံနေရပါတယ်။တူရကီနိုင်ငံမှာဆိုရင်ရွှေ့ပြောင်းနေထိုင်သူ 2.8 တန်းလောက်ထိရောက်ရှိနေပြီးဆက်လက်ခီးထွက်ခွာဖို့စောင့်ဆိုင်းနေကြတာဖြစ်ပါတယ်
။ဗုဒ္ဓဟူးနေ့အစောပိုင်းကဆိုမာလီနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြွတွေကိုပြစ်မှတ်ထားတဲ့စီးနင်းမှုတစ်ခုအတွင်းအမေရိကန်တပ်ဖွဲ့တွေလည်းရှိနေခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကညင်းဆိုလိုက်ကြပါတယ်။အော်ရီဂဲလ်မျိုးကစီးနင်းတိုက်ခိုက်မှုကိုဆိုမာလီစစ်တပ်နဲ့ပူးတွဲဆစ်ဆင်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကအစောပိုင်းမှာပြောဆိုခဲ့ကြတာပါ။ဒါပေမဲ့လည်းအခုအခါမှာတော့စီးနင်းမှုမှာအမေရိကန်ရဟတ်ယာဉ်တွေကိုအသုံးပြုခဲ့ပေမဲ့အမေရိကန်တပ်ဖွဲ့ဝင်တွေကတော့ပြစ်မှတ်နေရထိမသွားခဲ့ကြဘူးလို့ပင်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောဆိုနေကြတာဖြစ်ပါတယ်။ဆိုမာလီနိုင်ငံရဲ့အနိုင်ပိုင်းရှဘယ်ဒေတာက ရဲချုပ်ကတော့ဒီစီနစ်မှုအတွင်းမှာတပ်ဖွဲ့ဝင်တွေအနေနဲ့စစ်သွေးကြွ15ဦးကိုတုတ်တင်နိုင်ခဲ့ပြီးနောက်ထပ်6ယောက်လည်းဒဏ်ရာရရရှိခဲ့ကြတယ်လို့ပြောဆိုခဲ့ပါတယ်။အယ်ရှာဘတ်အဖွဲ့အစ်မြင့်တာဝန်ရှိသူတွေဟာဆိုမာလီအစိုးရတပ်ဖွဲ့တွေနဲ့အာဖရိကတပ်မကတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့အစီအစဉ်တွေဒီမြို့မှာတွေ့ဆုံနေခဲ့ကြတာဖြစ်တယ်လို့လည်းရဲချုပ် Abdi Ibrahim Shamo က VOA ဆိုမာလီဌာနကိုပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဘာရက်အိုဘားမားနဲ့အစ္စရေးဝန်ကြီးချုပ်ဘေဇမန်နေတန်ယာဟုတို့အကြားမှာတင်းမာမှုတွေဖြစ်ပေါ်နေပေမဲ့အမေရိကန်ပြည်ထောင်စုဟာအရှိလေပိုင်းကအရေးပါဆုံးမဟာမိတ်ဖြစ်တဲ့အစ္စရေးနိုင်ငံကိုစစ်ရေးဆိုင်ရာကူညီထောက်ပံ့မှုအသစ်တွေပြုလုပ်ဖို့လှုံ့ဆော်နေတဲ့အကြောင်းဗုဒ္ဓဟူးနေ့ကအရေးမွေပြောကြားလိုက်ပါတယ်။အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာဂျေရုဆလင်မြို့မှာနေတန်ယာဟုနဲ့တွေ့ဆုံခဲ့ရမှာဂျူးနိုင်ငံတော်ရဲ့ဒေတာရင်းစစ်ရေးရတပန်းတာမှုကိုလက်နက်စွမ်းအားရကောအရေးအသွေးရပါဆက်ပြီးထိန်းထားဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်နဲ့အစ္စရေးနိုင်ငံဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ထိကုန်ကျပြီး2018ခုနှစ်မှာတက်တန်းကုန်မဲ့အမေရိကန်ဘက်ကကာကွယ်ရေးအကူအညီပေးမဲ့သဘောတူညီချက်ကိုအစားထိုးဖို့စာချုပ်အသစ်ချုပ်ဆောင်နိုင်မှုညှိနှိုင်းနေတာဖြစ်ပါတယ်။အစ္စရေးနိုင်ငံဟာအမေရိကန်အစိုးရစီကတစ်နှစ်ကိုဒေါ်လာ 4.5 ဘီလီယံလောက်ထိအကူအညီရဖို့ကြိုးပမ်းနေပြီးအမေရိကန်ဘက်ကတော့ဒေါ်လာ 3.8 ဘီလီယံလောက်ထိပဲပေးဖို့ညှိနှိုင်းထားတာဖြစ်ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေကြာတာပရင်းနေ့မနက်ခင်းသတင်းတွေကိုကြေညာနေတာဖြစ်ပါတယ်ရှင်။တရားဝင်သဘောမဟုတ်ပဲရေတပ်မဟာမိတ်အဖွဲ့တစ်ခုအမေရိကန်ဦးဆောင်ဖွဲ့စည်းမဲ့အစီအစဉ်ကိုဗီယက်နမ်နိုင်ငံကအင်တာနက်လူမှုကွန်ရက်အသုံးပြုသူတွေကကြိုဆိုလိုက်ကြပြီးတော့ဒါဟာတောင်တရုတ်ပင်လယ်မှာတရုတ်ရဲ့နယ်မြေတိုးချဲ့မှုကိုထိန်းချုပ်ဟန့်တားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြကြပါတယ်။အမေရိကန်ပစိဖိတ်ဒေသကုတ်ကရေးတပ်ဖွဲ့အကြီးအကဲအက်ဒမိုင်ယာဟာရီဘီဟာရစ်ဂျူနီယာကအငင်းပွားနေတဲ့ရေပိုင်နက်တွေမှာလွတ်လွတ်လပ်လပ်သွားလာနိုင်အောင်ထိန်းထားနိုင်မှုဂျပန်ဩစတြေးလျနဲ့အိန္ဒိယရေတပ်တွေပူးပေါင်းကြဖို့ကိုပြီးခဲ့တဲ့သတင်းပတ်မှာပဲအဆိုပြုခဲ့တာဖြစ်ပါတယ်။အငင်းပွားနယ်မြေတွေကိုပိုင်ဆိုင်ချောင်းပြသဖို့တရုတ်ကအပြင်းထန်ကြိုးပမ်းမှုအနေနဲ့နယ်မြေချဲ့ထွေမှုတွေလှုံ့ဆော်လာနေတဲ့အတွက်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့နိုင်ငံတွေကတနနိုင်ငံဖြစ်တဲ့ဗီယက်နမ်အတွက်စိုးရိမ်မှုတွေတိုးလာတဲ့အချိန်မှာဒီအဆိုပြုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရေတပ်မဟာမိတ်အဖွဲ့ပေါ်ပေါက်လာတဲ့အခါတရုတ်ဆိုးရအနေနဲ့အငင်းပွားနေတဲ့ရေနယ်နမိတ်တွေမှာသူတို့ရဲ့ပြင်းထန်တဲ့လုပ်ရက်တွေကိုပြန်စဉ်းစားရလိမ့်မယ်လို့လည်းအင်တာနက်သုံးစွဲသူ Votenhan က VOA Vietnam ဌာနကိုပြောဆိုသွားခဲ့ပါတယ်
ဂျပန်နိုင်ငံကတရားရုံးတရုံးဟာနျူကလ িয়ার ဓာတ်ပေါင်းမှုတစ်ခုကိုပိတ်ဖို့စွမ်းအင်ကုမ္ပဏီတစ်ခုကိုအမိန့်ချမှတ်လိုက်တာကြောင့်2011ခုနှစ်ဖူကူရှိမားနျူကလ িয়ার ဆိုင်ရုံးဘေးအန္တရာယ်ကျရောက်တဲ့အဖြစ်အပျက်နောက်ပိုင်းဂျပန်နိုင်ငံမှာနျူကလ িয়ার စွမ်းအင်ပြန်လည်သုံးစွဲဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ကြိုးပမ်းမှုတွေကိုအတားအဆီးဖြစ်စေခဲ့ပါတယ်။အိုစုခရိုင်တရားရုံးကတိုကျိုမြို့အနောက်ဘက်မှာတည်ရှိတဲ့တာကာဟာမားနျူကလ িয়ার စွမ်းအင်3လျှက်စစ်တပ်အာဘေဆိုင်ရုံးရဲ့ဓာတ်ပေါင်းမှုနံပါတ်3နဲ့4ကိုပိတ်ဖို့အတွက်ကန်ဆိုင်အီလက်ထရောနစ်ကုမ္ပဏီကိုအမိန့်ထုတ်လိုက်တာပါ။တရားသူကြီးကသူ့ရဲ့စီရင်ချက်မှာဒီဆိုင်ရုံးရဲ့စက်ပစ္စည်းတွေအစမြင့်တင်တာနဲ့အရေးပေါ်အခြေအနေတုံ့ပြန်မှုအစီအစဉ်ဒီပေါ်စိုးရိမ်ပူပန်ကြောင်းဖော်ပြခဲ့ပါတယ်။ဒီဆက်ရုံဟာဖူကီရှိမားပုံစံဘေးအန္တရာယ်ဖြစ်ပေါ်ခဲ့ရင်ဒေသတွင်းမှာအရေးကြီးတဲ့အရေးအရင်းမြစ်ဖြစ်တဲ့ဘိုင်ဝါရေကန်ကိုထိခိုက်နိုင်တယ်လို့ဒေသခံတွေရဲ့ပြောဆိုချက်ကိုလည်းလက်ခံခဲ့ပါတယ်။ကန်ဆိုင်ကုမ္ပဏီဟာပြီးခဲ့တဲ့ဇန်နဝါရီလကမှပြန်လည်လေပတ်နိုင်တဲ့ဓာတ်ပေါင်းမှု3ကိုပိတ်သိမ်းမှုအတွက်ကြာတာပရင်းနေမှာစတင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
လောင်နိုင်ငံမှာကျင်းပခဲ့တဲ့မကြသေးခင်ကရေအရင်းမြစ်ဆိုင်ရာနိုင်ငံတကာညီလာခံကြောင့်အရှေ့တောင်အာရှဒေသမှာအိမ်နီးချင်းနိုင်ငံတွေကိုရေအားလျှက်စစ်ဖြန့်ဖြူးဖို့အကြီးအကျယ်ရင်းနှီးမြှုပ်နှံနေတဲ့လောင်နိုင်ငံရဲ့ရည်မှန်းချက်တွေကိုအများကပို့ပြီးတော့အာရုံစိုက်လာကြပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့ရေကာတာတွေတိစောက်ဖို့အဆိုပြုချက်တွေကြောင့်အထူးသဖြင့်မဲခေါင်မြစ်တစ်လျှောက်ကမြစ်ချောင်းစနစ်တွေဒေသခံလူမှုအတိုင်းဝိုင်းတွေကိုထိခိုက်မှာစိုးရိမ်နေကြပါတယ်။နိုင်ငံပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း900ကျော်တက်ရောက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ထဲဗီယန်ချင်းမြို့တော်ကညီလာခံမှာတော့အာရှဒေသတလောရေရင်းမြစ်နဲ့ရေအားလျက်စစ်ထုတ်လုပ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ညီလာခံအတွင်းမှာတော့ဒေသရင်းရေအားလျက်စစ်ထုတ်လုပ်ရေးနဲ့တိစောက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့တရုတ်အိန္ဒိယရုရှားမလေးရှားပါကစ္စတန်နိုင်ငံတွေနဲ့အဓိကထားဆွေးနွေးခဲ့ကြပါတယ်။
ကမ္ဘောဒီးယားနိုင်ငံအာဏာရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဝန်ကြီးချုပ်ဟွန်ဆန်ဟာသူ့ရဲ့ Facebook စာမျက်နှာမှာ like လုပ်တဲ့လူများအောင်တမင်တကာလှုပ်ဆောင်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုညင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟာအင်တာနက်ပေါ်မှာပုံပြီးလူကြိုက်များစေဖို့ငွေပေးဝယ်ခဲ့တာဖြစ်နိုင်တယ်ဆိုတဲ့အချက်ကတည်းကသူ့ရဲ့ပုံရိပ်ကိုပျက်စီးစေတယ်လို့လေ့လာသုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်ကဟွန်ဆန်ဟာသူ့ရဲ့ Facebook စာမျက်နှာမှာ like လုပ်သူပေါင်း3,000ကျော်သွားပြီဖြစ်တဲ့အတွက်သူ့ရဲ့ရေပန်းစားမှုဟာ Facebook ဝန်ကြီးချုပ်ဖြစ်စေခဲ့တယ်လို့နောက်ပြောင်ပြောဆိုခဲ့တာပါ။သူဟာ Facebook စာသုံးတာ6လပဲရှိပေမဲ့သူ့ရဲ့ Facebook စာမျက်နှာဟာအတိုက်ခံကောင်းဆောင် San Remy ရဲ့ Facebook စာမျက်နှာတက်ကြော်တက်သွားပြီလို့ယူဆရပါတယ် Remy ဟာ Facebook သုံးတာ9နှစ်လောက်အနည်းဆုံးရှိပေမဲ့ like လုပ်သူပေါင်း 2.3 နှစ်သန်းကျော်ပဲရှိပါတယ်ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ကမီဒီယာတွေကိုသုံးသက်တဲ့ကုမ္ပဏီရဲ့ကိန်းဂဏန်းတွေကိုအခြေခံပြီးဟွန်ဆန်ရဲ့စာမျက်နှာကို like လုပ်ထားသူတွေရဲ့20ရာခိုင်နှုန်းလောက်ကပဲကမ္ဘောဒီးယားနိုင်ငံကဖြစ်မယ်လို့ Phnom Penh သတင်းစာကရေးသားလိုက်ပါတယ်ပြီးခဲ့တဲ့ရက်30အတွင်းသူ့ရဲ့စာမျက်နှာကို like လုပ်သူတွေအမြောက်များရှိခဲ့ပြီးအများစုဟာဖိလစ်ပိုင်အိန္ဒိယအင်ဒိုနီးရှားမြန်မာတူရကီမက္ကဆီကိုစတဲ့နိုင်ငံကဖြစ်နေတာတွေ့ရပြီးကမ္ဘောဒီးယားရဲ့ကာလရှည်ကြာအုပ်စိုးသူကိုထောက်ခံမှုအကြောင်းပြချက်မရှိတဲ့သူတွေဖြစ်တဲ့အတွက်ဟွန်ဆန်အနေနဲ့ငွေပေးပြီး like တွေရအောင်ဝယ်ယူနေတာဖြစ်မယ်လို့သုံးသပ်ခဲ့ကြတာဖြစ်ပါတယ
်ခုနှစ်မလ10ရက်ကြာသပတေးနေ့မနေ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမနန္ဒာချန်နယ်ကိုရဲကောင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်မှာဒီကနေ့ကြီးညာရမယ့်ဒုတိယသမ္မတလောင်းတွေရွေးချယ်မှုပေါ်မှာတုံ့တက်ချက်တွေကိုကြည့်ကြရအောင်ပါဒေါက်တာဆုကြည်သမ္မတဖြစ်လာနိုင်ခြင်းမရှိတဲ့အတွက်ဘယ်သူတွေကိုသမ္မတလောင်းဖြစ်ရွေးချယ်မလဲဆိုတာလူတိုင်းကစိတ်ဝင်စားနေကြပါတယ်ဒေါက်တာဆုကြည်ကိုယ်တိုင်သမ္မတအစိုးရအဖွဲ့ကိုကြီးကြပ်မယ်ဆိုပေမဲ့သမ္မတအဖြစ်အရွေးခံမဲ့သူဟာသူကိုယ်တိုင်နိုင်ငံရေးအရအဆုံးဖြတ်ပေးနိုင်သူဖြစ်တဲ့နယ်လို့တုံးတတ်သူတွေကထောက်ပြထားပါတယ်အပြည့်စုံကိုနေပြည်တော်မှာတွားရောက်သတင်းယူနေတဲ့ VOE သတင်းတောက်မေခကပြောပြပေးပါပါရှင
်ဒီကနေ့မှာပဲပြည်သူ့လွတ်တော်အမျိုးသားလွတ်တော်တို့ကတော့တက်မတော်သားကိုယ်စားလှယ်တွေဘက်ကပါဒုတိယသမ္မတလောင်းအမိစင်းရင်းတွေကိုလွတ်တော်မှာတင်သွင်းတော်မှာဖြစ်ပါတယ်တင်သွင်းခံရမယ်လို့နာမည်စင်းတွေထွက်ပေါ်နေသူတွေရှိပေမဲ့လည်းဘယ်သူကမှအတိမပြုနိုင်သေးပါဘူးလက်ရှိအချိန်ဒီ NLD ဘက်ကတော့တပ်ပိုင်းဆိုင်ရာဘက်ကပါသူတို့တင်သွင်းမဲ့နာမည်စည်းရင်းတွေကိုတရားဝင်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးနာမည်စည်းရင်းထုတ်ပေါ်နေတဲ့သူတွေကလည်းအတည်ပြုပေးခြင်းမရှိသေးပါဘူးလက်ရှိမှာသမရဒုသမရရွေးချယ်မှုနဲ့ပတ်သက်ပြီး NLD ပါတီကဗဟိုလုံမှုဆောင်ကော်မတီဝင်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောပြပါဗျ
ကယ်ပြည်စုလွတ်တော်မှာအပြိုင်တင်ခဲ့မယ်ဆိုရင်ပြည်စုလွတ်တော်မှာဒုသမရလောင်းတဦးပဲရွေးမှာအစုဖွဲ့နော်အစလွတ်တော်မှာလည်းလို့အပြိုင်တင်ခဲ့နှစ်ယောက်ရှိလို့ရှိရင်တယောက်ရွေးမယ်ပေါ့တမလို့သားကိုယ်စားလှယ်မှာတော့အပြိုင်တင်စရာမရှိဘူးတဦးပဲတဲ့နော်အဲ့တော့ပြည်တော်စုလွတ်တော်ကြီးပေါ်ပြီဆိုရင်တော့အဲ့ဒုသမရလောင်း၃ဦးကိုသမရအဖြစ်ရွေးမှာအဲ့တော့ဥပဒေအရဆိုလို့ရှိရင်24နှစ်အထိမပိုဘဲနဲ့ဒီဒုသမရလောင်းတွေကိုသမရလောင်းအကြီးချင်းနဲ့ပြည့်မပြည့်စီစစ်ရတဲ့အဖွဲ့ရှိပါအဲ့ဒီဖွဲ့တွေစီစစ်ပါလေစီစစ်ပြီးလို့ရှိရင်တကယ်၍အပြိုင်ရှိရင်တော့မဲခွက်မှာပေါ့နော်ဒုသမရလောင်း၃ဦးဆိုလို့ရှိရင်ပြည်တော်စုလွတ်တော်ပေါ်တဲ့နေ့မှာပဲဒီသမရလောင်းကိုပြည်တော်စုလွတ်တော်မှာပဲရွေးပါလိမ့်မယ်ပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေရတယ်နော်မဲပြပြရွေးတာပ
ါလက်ရှိချိန်မှာတော့ဒေါက်ဆန်းစုကြည်အနေနဲ့သမရဖြစ်နိုင်ွယ်နေပါသွားတာကြောင့်သူကဥဆောင်သွားမဲ့အစိုးရတရက်ကိုဖွဲ့စည်းသွားဖို့ရှိပါတယ်ဒီလိုဖွဲ့ပြီးတိုင်းပြည်ကိုအုပ်ချုပ်ဖို့စဉ်းစားထားပေမဲ့တိုင်းပြည်သမရတယောက်အနေနဲ့ဆုံးဖြတ်ချက်တစ်စုံတရာချနိုင်ဖို့အတွက်လိုအပ်တာကြောင့်နိုင်ငံရေးတာဝန်ခံနိုင်မဲ့သူတဦးကဒေါက်ဆန်းစုကြည်အနေနဲ့သမရခန့်အပ်နိုင်တယ်လို့နိုင်ငံရေးလေလာတုံ့သက်သူဦးတင်မောင်တန်းကအခုလိုပြောပါတယ
်သမရရွေးတဲ့နေရာမှာဘလို့ချင်းကပ်လဲဆိုတော့တခါနိုင်ငံရေးရချင်းကပ်တော့ရှိတယ်ပုဂ္ဂိုလ်ရေးရချင်းကပ်တော့ရှိတယ်ပေါ့နော်တော့ဒါစစ်ချက်စံချက်ချပေးနိုင်တယ်တို့တော့လေတကယ်လက်သိပေါ်လာမှာကြတော့အစ်ဆက်ရတိုက်ကိစ္စရတိုင်းကြီးနောက်ကနေစံချက်ချက်ပေးနေဖို့ဆိုတာလည်းခက်တယ်ပေါ့နော်နိုင်ငံရေးရတာဝန်ယူနိုင်တဲ့ဒီပုဂ္ဂိုလ်ဖြစ်တာကိုကောင်းတယ်လို့ကျွန်တော်ခင်ပုဂ္ဂိုလ်ရေးရကလူကစချင်းပြောရမယ့်ချိန်မှာမပြောနိုင်သေးပဲနဲ့လက်ဖက်ချက်မှပြန်လာလို့ပြောလို့ရတဲ့ကိစ္စတွေမဟုတ်ဘူးလို့ကျွန်တော်ထင်တယ်။နော်ရွေးချယ်တဲ့နေရာကိုစဉ်းစားတဲ့အခါမှာနိုင်ငံရေးချီးကပ်မှုမျိုးနဲ့ပဲဒေါက်တာဆုကြည်နဲ့ဘိုလ်လုံးမှုဆောင်ဖက်ကချင်းကပ်နိုင်တယ်လို့ကျွန်တော်ကအဲ့လိုထင်တယ
်။လက်ရှိ NLD ပါတီအနေနဲ့ရွေးကောက်ပွဲမှာ80ရာခိုင်နှုန်းနီးပါးအနိုင်ရထားတာကြောင့်အစိုးရကပါဆက်လက်ဖွဲ့စည်းသွားနိုင်မှာဖြစ်ပါတယ်။လက်တော်တည်နေရအစိုးရဖွဲ့နိုင်ဖို့အတွက်ဒေါက်တာဆန်းစုကြည်အနေနဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းသူရဥွှေမန်းစီကနေအကြံဉာဏ်ရယူနေတာရှိတယ်လို့ တည်င်းတွေထွက်ပေါ်နေတယ်လို့ဒီတည်င်းတွေနဲ့ပတ်သက်ပြီးသူရဥရှင်မန်းကလည်းဟုတ်မှန်ကြောင်းပြောဆိုထားပါတယ်ဒီလိုသူရဥရှင်မန်းပါဝင်ပတ်သက်နေမှုနဲ့ပတ်သက်ပြီးတပိုင်းဆိုင်ရာဘက်ကကောစီးပွားရေးဆိုင်ရာဘက်ကပါစောင့်ကြည့်လေ့လာမှုတွေလုပ်နေတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဦးတင်မောင်တန်းကအခုလိုပြောပြပါတယ
်ဥရှင်မန်းယူလို့သူတို့နားလည်ထားတဲ့ပုံကိုယ်လေးရှိတယ်ပေါ့နော်အဲ့ဒီပုံကိုယ်တွေကဝင်းကြီးဖွဲ့တယ်မှာပါလာမလားမပါလာဘူးလားဆိုတော့သူတို့ဖြစ်နေတယ်ပေါ့ဒီအစူးတစ်ဖြစ်စီးပွားရေးသမားကြီးတွေပေါ့အဲ့တော့ဥရှင်မန်းလူတွေပါလာတဲ့ကြောင့်ဥရှင်မန်းဩဇာဆက်ရှိနေတယ်ဆိုရင်သူတို့အနေနဲ့လူချင်းကန်ရင်းအဆုံးပြတာမယ်ပေါ့နော်ပြုတ်ကြီးကလည်းဒီချက်ကိုဆောက်ကြည့်လိုက်လို့ရှိနေဥရှင်မန်းမိသားစုနဲ့ပြုတ်ကုန်မိကြီးတွေနဲ့အဆက်ဆက်ရှိတာတရုတ်အနေနဲ့ဆိုရင်သူကြိုးစီးပွားဟာတုံပြကာကွယ်တို့ရနိုင်တယ်သူကကြိုးရှိတယ်လို့သူဒီလိုကောက်ဆက်ချနိုင်တယ်လို့ကျွန်တော်ယူဆတယ
်ဒီလိုစောင့်ကြည့်လေ့လာနေတဲ့အတိုင်းသူရဥရွှေမင်းနဲ့ပတ်သက်သူတွေအစိုးရနေရာကိုရလာမယ်ဆိုရင်မြန်မာနိုင်ငံရဲ့အခမ်းအကျင်းမှာ NLD ပါတီအနေနဲ့တက်နှစ်အလန်းဝေးကွာသွားပွဲရှိနေတယ်လို့တုံတန်မှုတွေရှိနေပါတယ်မနက်ဖြန်မှာဒုသမရာလောင်းအမည်စင်းတွေထုတ်ပြန်တော့မှာဖြစ်ပြီးတင်သွင်းလာတဲ့ဒုသမရာနာမည်စင်းတွေကိုစစ်စစ်သွားတော့မှာပါပြည်အောင်စုလွတ်တော်မှာလှုပ်ဝက်မဲပေးစနစ်နဲ့တမရဒုတမရ1နဲ့ဒုတမရ2တို့ကိုရွေးချယ်သွားမှာဖြစ်ပါတယ်ဒီနောက်ပိုင်းမှာတော့အစိုးရတက်မှာပါဝင်ဖွဲ့စည်းမဲ့ဝင်ကြီးဌာနတွေကိုတမရကအစိုးပြုစည်ရင်တင်သွင်းပြီးအတည်ပြုသွားမှာပါဒါရီပြီးမှမလ30ရက်နေ့မှာတော့တမရတာဝန်နဲ့အစိုးရဝင်ကြီးဌာနတာဝန်တွေလွှဲပြောင်းပွဲပြုလုပ်ကအစိုးရတက်ကစတင်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်
မေခပြပြသွားတော့ပါရှင်တစ်ဆက်တည်းမှာပဲဒီဒုတိယသမ္မတလောင်းရွေးချယ်မှုပေါ်မှာတိုင်းရင်းသားပါတီတွေဘက်ကရောဘလို့သဘောထားသလဲဆိုတာကိုပြောပြပေးဦးမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကသမ္မတလောင်း2ဦးဒုတိယသမ္မတလောင်း2ဦးအမည်စင်းတင်သွင်းမှာကိုတိုင်းရင်းသားပါတီတွေကကြိုဆိုလိုက်ပါတယ်တိုင်းရင်းသားပါတီတွေအနေနဲ့ဒုတိယသမ္မတလောင်းအမည်စင်းရှင်ပြိုင်တင်သွင်းသွားမှာမဟုတ်ဖက်နဲ့ NLD ကတင်သွင်းတဲ့ဒုတိယသမ္မတလောင်းတွေကိုပဲထောက်ခံသွားမှာဖြစ်တယ်လို့ပြောပါတယ်အပြည့်စုံကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင
်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကရွေးကောက်ပွဲအတွင်းတနိုင်ငံလုံးမှာပြတ်သက်နိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လွတ်တော်အစည်းအဝေးတွေစတင်ခဲ့ပြီးနောက်မလ10ရက်နေ့မှာသမ္မတလောင်းအမည်စင်းကိုတင်သွင်းသွားမှာဖြစ်တယ်လို့ NLD လွတ်တော်အတိုင်းဝိုင်းကနေသတင်းတွေထွက်ပေါ်နေပါတယ်။ NLD ပါတီကအခုလိုသမ္မတလောင်းရွေးချယ်တင်မြှောက်မှာနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေအနေနဲ့လည်းထောက်ခံသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖြစ်တန်းကအခုလိုပြောပါရတယ
်။ NLD ကတင်လာတဲ့အခါမှာကျွန်တော်တို့တိုင်းရင်းသားအနေနဲ့ဟာလာကန့်ကွက်စရာအကြောင်းမရှိပါဘူး။ကန့်ကွက်လို့လည်းမနိုင်ပါဘူး။ဘာလို့ NLD ရဲ့လွတ်တော်ကိုယ်စားလှယ်အင်အားကတော်တော်ကိုများပါတယ်။ကျွန်တော်တို့လည်းဘာပြောပြောအပြုသဘောနဲ့ဝိုင်းဝန်းပြီးဒီထောက်ခံပေးမှာဖြစ်ပါတယ်။ USCP ကပြိုင်လာမလားအဲ့ဒီပုံမှာတော့ဟိုဟာလာတခုရှင်းခံစားချက်ပါတီတခုရှင်းခံစားချက်တော့ဟောကွာချင်းကွာမှာပေါ့
NLD ပါတီကနေသမရလောင်း2ဦးနဲ့တမရတော်သားကိုစလေတွေကနေသမရလောင်း2ဦးအမည်စင်းတင်သွင်းပြီးဥပဒေကြောင့်အရာစစ်စစ်ပြီးတဲ့အခါမှာပြည်ထောင်စုလွှတ်တော်ကနေမဲပေးရွေးချယ်ပြီးမဲအများဆုံးရသူကသမရဖြစ်လာမှာပါဒါပေမဲ့လည်းပြည်ထောင်စုလွှတ်တော်ကနေသမရရွေးချယ်တဲ့အခါမှာ NLD အနေနဲ့တတိထားဆောင်ရွက်တင်ကြောင်းကိုလည်းဥပဒေတန်ကအခုလိုထောက်ပြပါရတယ်ပြည
်ထောင်စုလွှတ်တော်မှာသမရရွေးတဲ့အခါမှာသူတို့အင်အား390ကျွန်တော်ကိုတတိကျုံတယောက်ယောက်ကိုဥတီပြီးတော့မဲပေးမှကောင်းမယ်လို့ကျွန်တော်ထင်တယ်ဒုသမရနှစ်ယောက်လုံးကိုနှစ်ယောက်စလုံးကိုပထမတစ်ယောက်ကိုတော့သမရဖြစ်စေခြင်းနဲ့နောက်တစ်ယောက်ကိုတော့ဒုသမရဖြစ်စေခြင်းနဲ့ဆိုပြီးတော့မဲ390ကိုပြပြီးတော့ပေးမယ်ဆိုရင်တော့အလားဒီမှာတက်မတော်နဲ့ကြီးဆိုင်ချိုးပေါင်းလိုက်ရင်အဲသူတို့ဟိုကျော်သွားလိမ့်မယ်အဲ့လိုဆိုရင်တက်ကကျွန်တော်သမရလေးရသွားနိုင်တယ်ဒုသမရတစ်ကိုလေးရသွားနိုင်တယ
်ပြည်အောင်စုလွတ်တော်မှာကိုယ်စားလှယ်664ဦးရှိတာကြောင့်မဲကွဲသွားမဲ့အနေထားနဲ့ပတ်သက်လို့ဥဖေတန်းကပြောသွားတာပါ NLD ပါတီဟာတိုင်းရင်းသားတွေနဲ့လည်းနီးကပ်တဲ့ဆက်ဆံရေးရှိတာကြောင့်တိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးအလေးထားစဉ်းစားမယ်လို့မျှော်လင့်ထားကြောင်းကရင်မျိုးသားပါတီတွဲဖက်တွင်းမှုတက်မမြင့်ဆိုကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့နဲ့ NLD ရဲ့သဘောထားလည်းတတ်သိမှုရကြပါတယ်သူတို့လည်းဘာလို့ဆိုတော့တိုင်းရင်းသားတွေပေါ်မှာလည်းနာလည်းမရှိတော့တိုင်းနာတွေလည်းတို့နေရာတူးတယ်လို့လည်းကျွန်တော်ပြောရပါတယ်။နောက်အတူတူပဲမြန်မာနိုင်ငံရဲ့ဒီကနေ့ဒီကရာဆိုတာတိုင်းနာတွေပဲတို့တင်ပြထားပါတယ်။
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးချယ်တင်မြှောက်မဲ့သမ္မတလောင်းစည်းရုံးထဲမှာတိုင်းရင်းသားတွေလည်းပါဝင်မယ်လို့သတင်းတွေထွက်ပေါ်နေပြီးမကြခင်ကိုယ်စားလှယ်လောင်းတွေစီးစီရွေးချယ်ပြီးချိန်မှလာလေပိုင်းမှာတော့သမ္မတနဲ့ဒုသမ္မတလောင်းတွေအဖြစ်ဘယ်သူတွေရွေးချယ်ခံရမယ်ဆိုတာကိုသိရမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြသွားခဲ့တာပါ။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေဒီမှာပဲရန်နာပြီးနိုင်ငံတကာဘက်ကလည်းအလှည့်ပေးပါဦးမယ်ရှင်။ ယူကရိန်းလက်အောက်ကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့ပြီးနှစ်နှစ်ကြာမှဒေသကတတမျိုးနွယ်တွေအဖို့ခံပြင်းစရာတွေဖြစ်လာနေပါတယ်။သူတို့ဟာဒေသခံတွေဖြစ်ပေမဲ့ရုရှားအာဏာပိုင်တွေကသူတို့ကိုအစိုးရယာရုကဖယ်ရှားပြီးယူကရိန်းလက်အောက်မှာရှိခဲ့တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပါပိတ်ပင်လာတယ်လို့တတမျိုးနွယ်စုတွေကဆိုပါတယ်။ VOA သတင်းတောက် Louis Ramirez ပေးပို့ထားတဲ့သတင်းဆောင်ပါကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်။
ခရမ်းမြာကျွန်းဆွေရုရှားလက်အောက်ထပ်မံကျရောက်လာတာဟာအဇမီယူမာရိုဗာတို့လင်မယားအဖို့1944ခုနှစ်ကအဖြစ်ဆိုးတွေကိုပြန်ပြောင်းသတိရစေပါတယ်။ထိုစဉ်ကဆိုဗီယက်ကောင်းဆောင်ဂျိုးဆက်စတာလင်ဟာထောင်နှင်းချီတဲ့တာတာလူမျိုးတွေကိုခရမ်းမြာကျွန်းဆွေကမောင်းထုတ်ခဲ့တာပါ။ဆာ
ဖတမာတမီလူဂျေပရစလီမာလင်ကဘ
လ။မောင်းပြန်တဲ့နိုင်ဂိုင်းထားတဲ့လူတွေလာတယ်။ကျမတို့ကိုပစ္စည်းသိမ်းဖို့အတွက်အချိန်15မိနစ်ပဲပေးတယ်။လူတိုင်းအရင်စိတ်ညစ်ပြီးအော်ငိုးနေကြတယ်။ဘယ်ကိုလဲဘာကြောင့်လဲနဲ့ဘယ်သူမှလည်းမသိဘူးစစ်သားတွေကတော့ကျမတို့ကိုအလုံးပိတ်ကားတွေပေါ်မှာအတင်းတွန်းတင်နေတယ
်အဇမီဟာသူတို့မြို့မှာနာမည်ကြီးတဲ့တကြားလုံးလူယုံသူဖြစ်ပါတယ်အခုခရိုင်းမီးယားကိုရုရှားတို့သိမ်းပိုက်ပြီးနှစ်နှစ်အကြာရုရှားခေါင်းဆောင်ဗလာဒီမီယာပူတင်အပေါ်တာတာတို့ရဲ့ခါးသီးနာကျင်မှုဟာထိတ်မနိုင်သိမ်းမနိုင်ဖြစ်လာနေပါတယ
်ဘလာဘယပ်ချီစီယဘပရီချီလက်တ်ကရီမလီရဇနီစလာဘပူခီပရာ
ကျမတို့ညှက်တကောင်ဖြစ်ခဲ့မိုးပေါ်ကိုပြန်တက်ပြီးခရမ်လင်ကိုအုပ်ချုပ်အုပ်ပယ်တွေဖြစ်အောင်ဖြိုပစ်မယ်Путин ကိုလည်းတခါတည်းရောထည့်လိုက်မယ
်။ Всех народов есть своя родина.
Наша родина.
လူမျိုးတိုင်းမှာအမိမြေဆိုတာရှိပါတယ်။ကျုပ်တို့မြေကခရိုင်းမီးယားပဲ။ဒီအတွက်ကျုပ်တို့ခြေကွဲတာမဆန်းဘူး
။လန်နေကဘလီထဲမှာတော့ယူကရိန်းခေါင်းဆောင်တွေဒီအတိုင်းလက်ပိုက်ကြည့်နေတယ်ဆိုပြီးတော့ဒေါသဖြစ်နေကြပါတယ်။
Проблема, которая в Крыму практически так вскользь говорится, как будто там всё нормально.
Крымия пьетна ကိုတိတ်ကြည့်မဆိုင်ကြဘူး။ပြဿနာမရှိဘူး။အေးအေးဆေးဆေးလို့ထင်ရတယ်။ဒါကျွန်တော်တို့ဖြစ်နေရတဲ့အခြေအနေပဲ။
ယူကရိန်းစစ်တပ်ဟာတကယ်တော့အစီပိုင်းစစ်ပွဲတွေနဲ့အလုပ်ဆုပ်နေတာပါ။ဒါကြောင့်တာတာလူမျိုးရေးလှုပ်ရှားသူတွေကတူရကီနဲ့တခြားမွတ်စလင်နိုင်ငံတွေရဲ့ပံ့ပိုးမှုကိုယူပြီးလက်နက်အပြည့်စုံတပ်မတ်တစ်ခုကိုစတင်တီထောင်နေကြပါတယ်
။ Мы готовы на всё, в том числе приех сюда у нас.
ဒီလိုလားအစိုးပြုဖို့တတ်တာမဟုတ်ဘူး။ရီမန်းချက်ကခတ်တယ်။ဒီအတွက်ကျွန်တော်အသက်ဆွန့်မယ်
။ဒီတပ်ဖွဲ့မှာအပြောရန်တပ်သား100ကျော်ရှိနေပါပြီ။အများစုကတာတာတွေဖြစ်ပြီးယူကရိန်းတွေ၊ချက်ရှန်တွေ၊အာဖဂန်တွေလည်းပါဝင်ပါတယ်။ရုရှားတပ်တွေဟာခရိုင်းမီးယားနဲ့တမိုင်းကြော်ကြော်ထောက်မှာတက်ဆွဲနေရပါဒီဘက်ကကြည့်ရင်တော့နေကြာဆောင်တပ်သားအနေငယ်ကလွယ်ပြီးယူကရိန်းတပ်ဖွဲ့တွေကိုမတွေ့ရပါဘူးခရိုင်းမီးယားအတွက်သူတို့မှမတိုက်ရင်ဘယ်သူတွေတိုက်မလဲလို့ဒီတက်ကြွလှုပ်ရှားသူတွေက view တွေကိုပြောကြပါရခင်ဗျာ
ယူကရိန်းဒေသကရုရှားသိမ်းယူထားတဲ့နယ်မြေအတွင်းကတာတာလူမျိုးနွယ်တွေရဲ့အခြေအနေကိုဥကြော်ဆန်သားပြောပြသွားတာပါအခုလူခွင့်ရေးကောင်စီညီလာခံဘက်ကသတင်းဆောင်ပါတွေကိုအလှည့်ပေးပါဦးမယ်ရှင်ရောက်ချက်ရှာမိမရှာလိန်တူလိန်ခွဲနှစ်မျိုးစလုံးစုံမဲ့သူနဲ့လိန်ပြောင်းလဲထားသူတွေဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အခြေအနေအတွင်းမှာနှိမ့်ဆက်မြင့်မှတ်ခံရတာနဲ့စိုးစိုးဝါးဝါပြုတ်မှုဆက်ဆံတာတွေခံရဖို့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂရဲ့နှိမ့်ဆက်ညှဉ်းပန်းမှုအထူးစုံစမ်းစစ်ဆေးရမှုကပြောပါတယ်ဂျနီဘာမြို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေ VOA သတင်းတောက်လစ်ဆာရှ်လိုင်းပေးပို့ထားတဲ့သတင်းကိုကိုရဲကောင်ကပြောပြမှာပါရှင်
ကမ္ဘာနိုင်ငံတွေမှာရောက်ကရှာမိမရှာလိန်တူလိန်ခွဲနှစ်မျိုးစလုံးစုံမတ်သူနဲ့လိန်ပြောင်းလဲထားသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်ထားတာတွေရှိနေပါတယ်။ဒီလိုသတ်မှတ်ထားတာတွေကြောင့်သူတို့ပေါ်ယွန်းရှာမုံတီပီကျူးလွန်တဲ့ပြစ်မှုတွေရဲတပ်ဖွဲ့ဝင်တွေရဲ့မတော်မတရားပြုမှုတွေအကြမ်းဖက်မှုနဲ့နှိမ်ချဆက်ဆံမှုတွေဖြစ်နေတာထင်ထင်ရှားရှားတွေ့ရတယ်လို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးဟွန်မန်ဒက်စ်ကပြောလိုက်ပါတယ်။
These categories of inmates are disproportionately subjected to torture and other
ကမ္ဘာပေါ်မှာအနည်းဆုံး86နိုင်ငံလောက်ဟာအရွယ်ရောက်ပြီးသူတွေအကြားလိင်တူချင်းဆက်ဆံမှုတွေကိုနှစ်ဦးတည်းတည်တဲ့ကိစ္စဖြစ်ရင်တောင်မှရာဇဝတ်မှုအဖြစ်သတ်မှတ်ထားပါတယ်ဒီလိုသတ်မှတ်ချက်ထဲမှာပါတဲ့အကျဉ်းသားတွေဟာတခြားအကျဉ်းသားတွေနဲ့ရှင်ရင်ပိုပြီးညှဉ်းပန်းနှိပ်စက်မှုနဲ့တခြားဆိုးဆိုးဝါးဝါးပြုမှုဆက်ဆံတာတွေကိုခံရဖို့ရှိနေပါတယ
် LGBTI လို့ခေါ်တဲ့အဲ့ဒီလိုလူတွေရဲ့အခွင့်အရေးကိုအသိမှတ်ပြုထားတဲ့နိုင်ငံတွေမှာဒီလိုမျိုးအကြမ်းဖက်မှုတွေညှော်နှဲသွားပေမဲ့ကြားမလိန်ကွဲပြားမှုကိုအခြေခံပြီးကျူးလွန်တဲ့အကြမ်းဖက်မှုတွေဟာကမ္ဘာအနှံ့ပြားကဖွံ့ဖြိုးဆဲရောဖွံ့ဖြိုးပြီးနိုင်ငံတွေမှာပါဆက်ပြီးဖြစ်ပေါ်နေတယ်လို့မန်ဒက်စ်ကပြောပါတယ်။အကျဉ်းထောင်တွေဟာအဲ့ဒီလိုမျိုးသူတွေရဲ့အထူးလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ရည်ရွယ်ပြီးပြင်ဆင်ထားတာမျိုးမရှိဘူးလို့သူက VOA ကိုပြောပါတယ်။
They are either sent to join the general population where they can be
သူတို့လူတွေကိုတခြားအကျဉ်းသားတွေနဲ့ရောထားလိုက်တဲ့အခါသူတို့ကိုလိုက်ရှာပြီးမတော်တရားလုပ်မဲ့သူတွေနဲ့ကြုံရတယ်အဲ့ဒီလိုမဟုတ်ရင်လည်းသူတို့ရဲ့သဘောထားမပါပဲသူတို့လုံခြုံရေးအတွက်ဆိုပြီးတီးကြားခွဲထားလိုက်တာမျိုးလည်းကြုံရပါတယ
်ဒါအပြင်လိလတွေ့ရှိချက်တွေအရကဘာရဲ့မှာရှိတဲ့အကျဉ်းသားတွေရဲ့200ရာခိုင်နှုန်းကနေ900ရာခိုင်နှုန်းလောက်အထိဟာအမျိုးသမီးတွေဖြစ်ပြီးဒီထဲကမှ80ရာခိုင်နှုန်းလောက်ဟာ မိခင်နေဖြစ်တာတွေ့ရတယ်လို့မန်ဒက်စ်ကပြောပါတယ်။ဒါပေမဲ့အကျဉ်းအောင်အများစုဟာပုံမှန်အားဖြင့်အမျိုးသားအကျဉ်းသားတွေအတွက်ရည်ရွယ်ပြီးတိစောက်ထားတာဖြစ်တဲ့အတွက်အမျိုးသမီးတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့လှုပ်ထားတာမျိုးမရှိဘူးလို့သူကပြောပါတယ်။အသက်အန္တရာယ်ထိခိုက်မဲ့အခြေအနေရှိတဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေဒါမှမဟုတ်မိသားစုဝင်ချင်းကျူးလွန်မှုနဲ့မတော်မတရားပြုကျင့်မှုတွေကြောင့်ကိုယ်ဝင်ရလာတဲ့အမျိုးသမီးတွေအတွက်ဘေးအန္တရာယ်ကင်းငင်းနဲ့ကိုယ်ဝင်ဖျက်ချပေးတာမျိုးလုပ်မပေးတာဟာလည်းနှိပ်စက်ညှဉ်းပန်းတာစိုးစိုးဝါးဝါးဆက်ဆံခံရတာတွေနဲ့အတူတူပဲဖြစ်တယ်လို့မန်ဒက်စ်ကပြောပါတယ်။အစိုးရတွေအနေနဲ့ဒီလိုမျိုးကိစ္စတွေကိုထည့်သွင်းစဉ်းစားပြီးဥပဒေတွေကိုပြုပြင်ပြောင်းလဲပေးဖို့တာဝန်ရှိတယ်လို့သူကပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့လည်းလူတွေထင်ထားတာတက်ပိုပြီးကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အိမ်နွင်းအကြမ်းဖက်မှုတွေကျူးလွန်တာခံနေရတဲ့အမျိုးသမီးတွေကိုကာကွယ်ပေးဖို့တာဝန်ရှိတယ်လို့လည်းသူကပြောလိုက်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့အမျိုးသမီးအလုံးရဲ့35ကြာခိုင်နှုန်းလောက်ဟာအိမ်နွင်းအကြမ်းဖက်မှုတမျိုးမျိုးတွေ့ကြုံမှုကြသူတွေဖြစ်တယ်လို့လည်းသူကထောက်ပြပြောဆိုခဲ့ပါတယ
်။ကိုရဲကောင်ပြောပြသွားတာပါရှင်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါအောင်မယ်ရင်ကျေးမှုဆိုင်ရာရှေးဟောင်းမွေးနှစ်တွေကိုဖျက်ဆီးတာဟာရင်ကျေးမှုဆိုင်ရာစစ်ပွဲပုံစံတစ်ခုဖြစ်လာပြီးတော့ဒါဟာလူခွင့်ရေးကိုချိုးဖောက်တာလည်းဖြစ်တယ်လို့ကုလသမဂ္ဂရဲ့ရင်ကျေးမှုခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးကပြောပါတယ်။ဒီသတင်းပတ်အတွင်းကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာကမ္ဘာပေါ်ကပြိပခတ်ရှိတဲ့အရက်ဒေသတွေမှာရင်ကျေးမှုနဲ့ဘာသာရေးဆိုင်ရာထိမှတ်တွေတိုက်ခိုက်ဖျက်ဆီးတာတွေနဲ့ပတ်သက်လို့ဒီအစီရင်ခံစာကိုတင်ပြဖို့ရှိနေတာပါ။ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကျင်းပရာဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှ်လိုင်းရဲ့သတင်းပေးပို့ချက်ကိုဆက်ပြီးနားဆင်ပါအောင်ရှင်2012ခုနှစ်မှာအာဖဂန်နစ္စတန်နိုင်ငံကအေယာမဗုဒ္ဓရုပ်ပွားတော်ကြီးနှစ်စုကိုတာလီဘန်သဘုံတွေဖျက်ဆီးပစ်ခဲ့ပါတယ်။2012ခုမှာတော့မာလီနိုင်ငံမြောက်ပိုင်းတမ်ဘာတူဒေသကဂူဘိတ်မန်ကြီးရှစ်ခုနဲ့ရှေးဟောင်းလက်ရည်မှုတွေကိုအစ္စလာမစ်စစ်သွေးကြွတွေကဖျက်ဆီးပစ်ခဲ့ပါတယ်။တခါတိတ်မကြသေးခင်တုန်းကပဲစီးရီးယားနိုင်ငံရှေးဟောင်းမြို့တစ်မြို့ဖြစ်တဲ့ပယ်မာယာမြို့ကရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေကိုဖျက်ဆီးပစ်ခဲ့တာလည်းတစ်ကမ္ဘာလုံးကမြင်တွေ့ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ယဉ်ကျေးမှုအခွင့်အရေးဆိုင်ရာအထူးစုံစမ်းစစ်ဆေးရမှုအသစ်ခါရီမာဘန်နွန်းကလက်ထံကိုင်အုပ်စုတွေဟာပြိပက္ခဖြစ်တဲ့အရက်တွေကယဉ်ကျေးမှုအမွေနှစ်တွေကိုဖျက်ဆီးပစ်တဲ့အကြောင်းတွေအများကြီးရှိတယ်လို့ပြောပါတယ်။ဒီအကြောင်းတွေကတော့လူမျိုးစုတစ်ခုလုံးရဲ့စိတ်ဓာတ်တွေကိုဖျက်ဆီးပစ်ဖို့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးနဲ့လွတ်လပ်စွာကိုယ်ဝယ်ယုံကြည်ခွင့်တွေကိုစန့်ကျင်တဲ့အစွန်းရောက်ဝါဒီတွေရဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဒါမှမဟုတ်လေလူမျိုးစုတစ်ခုလုံးကိုကြောက်ရွံ့သွားအောင်လုပ်တဲ့အကြံဖက်နည်းလမ်းတွေဖြစ်ကြတယ်လို့သူကပြောပါတယ်။Miss Karima Benun က VOA ကိုပြောကြားခဲ့တာမှာစီးရီးယားနိုင်ငံရဲ့ပြိပက္ခတွေအတွင်ရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေကိုတမင်သက်သက်ဖျက်ဆီးပစ်လိုက်တာကြောင့်စစ်ပွဲတွေပိုများလာနိုင်တယ်လို့ပြောပါတယ်။ဒါရင်မကသေးပဲဒီလိုဖျက်ဆီးမှုတွေကလူမျိုးစုအုပ်စုတွေကိုအသေးချပြစ်မှတ်ထားပြီးလုပ်နေတာဆိုရင်အဲ့ဒါဟာလူပေါင်းတရက်လုံးကိုစန့်ကျင်တဲ့ပြစ်မှုကြီးအဆင့်အထိရောက်လာနိုင်တယ်လို့ပြောပါတယ်။
Increasingly, people are also looking to certain acts of cultural destruction targeting particular groups as warning signs for other
ရင်ကျေးမှုအမွေနှစ်တွေကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖျက်ဆီးပြီးသတိပေးမှုတွေကလည်းပို့ပို့ပြီးတိုးလာနေပါတယ်။နောက်ပြီးတော့ဒါဟာလူမျိုးတုံးတက်ဖြတ်မှုရဲ့အစိတ်ပိုင်းတရက်လိုတောင်ဖြစ်နေတာပါ။အဲ့ဒီလိုလူမျိုးတုံးဆောင်ရွက်မှုတွေဒါမှမဟုတ်လူမျိုးတုံးတော့မဲ့ရှေ့ပြေးနမိတ်အတွင်းဆောင်းနေပါတယ်။
Miss Banung ကအဲ့ဒီလိုအလွန်ကိုဆက်ဆုပ်ရွှန်ရှားစရာကောင်းတဲ့အပြုမူတွေကိုတိုက်ခိုက်ချေမှုန်းဖို့ပြောင်ပြောင်တင်းတင်းလှုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။ဒါအပြင်အခုလိုဖြည့်ဆည်းမှုတွေလှုပ်လာစေအောင်အကြမ်းဖက်သမားတွေကိုဆွဲဆောင်နေသလိုဖြစ်မဲ့ကိစ္စမျိုးတွေကိုလည်းသတိထားကြဖို့လိုတဲ့အကြောင်းသူကပြောပါတယ
်။ I do think it's very important for example to look at images of sites that have been destroyed but I caution against the repeated showing over and over again.
ဒါကအရန်ကိုအရေးကြီးတယ်လို့ယူဆပါတယ်။ဥပမာအားဖြင့်အဖြစ်စီးခံထားရတဲ့ယဉ်ကျေးမှုအမွေနှစ်တွေရဲ့ဓာတ်ပုံတွေကိုထပ်ခါထပ်ခါမပြတဲ့မှာဘူးအဲ့လိုပြန်ပြီးပြမယ်ဆိုရင်လူတွေကကြာတော့ရိုးအီသွားပြီးဒါတွေဟာတကယ်ဖြစ်စီးခံခဲ့ရတာတွေပါလားဆိုတာကိုမမြင်ကြတော့ပဲဗီဒီယိုဂိမ်းတစ်ခုကြည့်ရတဲ့လောက်ပဲစိတ်ထဲမှာထင်လာကြပါလိမ့်မယ
်လူတွေလူလာတဲ့နောက်ဆုံးချက်ကတော့ဒီလိုလောက်ရမျိုးတွေလုံနေကြတဲ့အကြမ်းဖက်သမားတွေကိုလူသိရှင်ကြားဖြစ်အောင်လှုပ်ပေးဖို့ပဲဖြစ်တယ်လို့မစ်ဘန်နူးကပြောသွားခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်မတ်လ10ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ24 32နဲ့40တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်3အင်္ဂလိပ်သင်္ကန်းစာနဲ့အတူမြန်မာရေးသုံးသပ်ချက်မှာကတော့
ကျက်လာမဲ့ NLD ဆိုရရဲ့တိုင်းရင်းသား policy ပေါ်မူပြီးတယ်ခင်ဗျ။တို့တော်လည်းပဲမြန်မာပြည်ကတော့ပြန်ပါလေကျွန်တော်တို့
ခွန်ထုံဦးနဲ့အတူဒေါ်ရွဲဘူးတို့ကဥကြော်ဇန်သားနဲ့သူတုံသက်တင်ပြပေးထားတာကိုလည်းနားဆင်ရပါမယ်ရှင်ဒီလိုစီစဉ်တွေကမှကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မပြက်ကောက်နှုတ်စုစည်းပြီးကိုဇော်ဝင်းလိုင်ကပြောပြပေးသွားပါမယ်ရှင
်ပထမဆုံးတင်ပြပေးချင်တာကတော့စုကြည် Military Junta in Cold War Ahead of Political Transition in Myanmar အသွင်ကူးပြောင်းရေးကာလဒေါ်ဆန်းစုကြည်နဲ့တမတော်အကြာကစစ်အေးတိုက်ပွဲလို့အမည်ပေးထားတဲ့ El Quest ရဲ့သတင်းဆောင်မကိုတင်ပြလိုပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တမတော်အကြာစစ်အေးတိုက်ပွဲဖြစ်နေတဲ့အတွက်ဂျာတာပရီနေမှာပြုလုပ်ဖို့ရှိတဲ့ဒုတမတော်လောင်းရွေးချယ်မှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲသတင်းနှစ်ပတ်လောက်အကြာမှာပြုလုပ်ဖို့ရှိတဲ့အာဏာလွှဲပြောင်းမှုတွေမှာအဖူးထစ်တွေရှိနေတယ်လို့အစချီပြီးဆောင်မရှင်ကရေးသားထားပါတယ်။ဒါဟာနိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရပြီးတဲ့နောက်တမတော်နဲ့ဒေါ်စုအကြာအစောပိုင်းကာလတွေမှာရှိခဲ့တဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့အခြေအနေတွေကနေပြောင်းလဲဖြစ်ပေါ်လာခဲ့တာလို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့သူမသမရဖြစ်ရေးကိုဆက်စူးစမ်းမနေတော့ပဲနိုင်ငံခြားရေးဝန်ကြီးပဲလုပ်တော့မယ်လို့ဆုံးဖြတ်လိုက်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်း NLD ပါတီအတွင်းကလူတွေကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတယ်လို့ဆိုပါတယ်။ဒီသတင်းပတ်ထဲမှာတော့နောက်ွယ်ကနေသူမရဲ့ဥဆောင်မှုကိုလိုက်နာဆောင်ရွက်မဲ့အထင်ကြီးမဟုတ်တဲ့ပုံကုတ်တူးကိုတမရအဖြစ်ရွေးချယ်မယ်ဆိုတဲ့သတင်းတွေထွက်လာပြန်တယ်လို့ဆောင်းမရှင်ကရေးသားထားပါတယ်။ဒါပေမဲ့တမရော်နဲ့အပေးအယူမတည့်တဲ့ကိစ္စအပေါ်ဒေါ်ဆန်းစုကြည်ဘက်ကစိတ်ပြက်လာနေပြီးအစိုးရအာဏာလွှဲပြောင်းပွဲအခမ်းအနားကိုဘယ်နေရာမှာကျင်းပမယ်ဆိုတာကနေကာရမဲ့နေရာအရေးအတွက်ကအစအပြင်းအလန်ညှင်းခုန်နေကြတယ်လို့ဆိုပါတယ်။နှစ်ဖက်အကြစီအေးဖြစ်နေတဲ့အခြေအနေမျိုးကိုရောက်နေတယ်လို့အရင်ကြံ့ခိုင်ရေးပါတီအမဟောင်းကိုကိုးကားပြီးတော့ဆောင်းမရှင်ကရေးသားထားပါတယ်။ဖွဲ့စည်းပုံအရလွတ်တော်အတွင်းတပ်မတော်သားကိုယ်စားလှယ်2500ခန့်နှုန်းရှိတဲ့အပြင်စစ်တပ်ကရဲတပ်ဖွဲ့နေပြည်တော်နဲ့ဒေသခံအစိုးရအဖွဲ့တွေရဲ့ဝန်ထမ်းတွေကိုကြီးကြပ်ကုတ်ကဲရတဲ့ပြည်ထောင်ရေးဝန်ကြီးဌာနအပါအဝင်ကာကွယ်ရေးနဲ့နေစဒေသလုံခြုံရေးဝန်ကြီးဌာနတွေကိုပါထိန်းချုပ်ထားတဲ့အတွက်ဧပြီလ10ရက်နေ့မှာပြုလုပ်မဲ့အာဏာလွှဲပြောင်းမှုဟာအစိုးရတစ်ခုနဲ့တစ်ခုအကြားအာဏာလွှဲပြောင်းတာနဲ့မတူဘဲအာဏာခွဲဝေသုံးဆွဲတာနဲ့အလားတူတူနေတယ်လို့ဆောင်းမရှင်ကရေးသားထားပါတယ်။အပြည့်အစုံကတော့ www.ibtimes.com မှာဖတ်ရှုနိုင်ပါတယ်။အခုဆက်ပြီး East Asia Forum Online ဆာမျက်နှာမှာရေးသားထားတဲ့ Is Myanmar's NLD up to the challenge? စိန်ခေါ်မှုတွေကို NLD ရင်ဆိုင်နိုင်မလားဆိုတဲ့သတင်းဆောင်ပါကိုတင်ပြပေးကြပါမယ်။အနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ခုနှစ်နိုဝင်ဘာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်ပေမဲ့ရှေ့မှာကြီးမားတဲ့စင်ခွန်မှုတွေရှိနေသေးပဲလို့အစချီပြီးရေးသားထားပါတယ်။ရွေးကောက်ပွဲမှာနိုင်တာနဲ့တကယ်အလုပ်ဖြစ်တဲ့အစိုးရတခုဖွဲ့ပြီးလာမယ့်9နှစ်တာကာလအတွင်းတိုင်းပြည်အာဏာကိုဆက်လက်ချုပ်ခိုင်ထားနိုင်ရေးဟာမတူဘူးဆိုတာကိုအနယ်ဒီအနေနဲ့မတ်လ31ရက်နေ့မှာတိုင်းပြည်အာဏာကိုတရားဝင်လွှဲပြောင်းရယူပြီးတဲ့အခါသိလာလိမ့်မယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံတွေကပုံမှန်59အစလုံးအရဒေါ်ဆန်းစုကြည်အနေနဲ့တမရဖြစ်ခွင့်မရှိဘူးဆိုတာဟာပထမအဆင့်အာဏာလွှဲပြောင်းရေးကာလမှာတင်တာထင်ရှားနေတယ်လို့ဆိုပါတယ်စစ်တပ်ကလည်းတိုင်းပြည်အတွင်းအရေးပါတဲ့ဝန်ကြီးဌာနတွေဖြစ်တဲ့ပြည်ထရေးကာကွယ်ရေးနဲ့အနေစားလုံခြုံရေးစတဲ့ဝန်ကြီးဌာနတွေကိုဆက်လက်ချုပ်ကင်ထားဆဲဖြစ်တာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့မဆန္ဒရှင်တွေရဲ့ကျေနပ်မှုရှိအောင်အားလုံးပါဝင်တယ်ဆိုတဲ့သေုပ်ပေါ်လွင်အောင်ညင်သာစွာကင်တွယ်ဖြေရှင်းနေရတယ်လို့ဆိုပါတယ်ဒါအပြင်လွတ်တော်ထဲမှာမနစ်ကကလေးကတင်သွင်းခဲ့တဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးဥပဒေကြမ်းကိစ္စရခိုင်ပြည်နယ်အတွင်းကအခြေအနေတွေရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေနဲ့တရားဥပဒေစိုးမိုးရေးကိစ္စစတဲ့အကြောင်းအရာပေါင်းများစွာရှိနေတာကြောင့် ငင်းချံပြီးတိုင်းရင်းသားအစုံပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းတစ်ခုကိုတည်ဆောက်နိုင်ရေးဟာ NLD အနေနဲ့ဆက်လက်ရင်ဆိုင်သွားရမယ့်စိန်ခေါ်မှုတွေဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.economywatch.com online ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်
ကိုယ်စားဝန်လိုက်ကောက်နှုတ်ဖော်ပြသွားတဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းတွေနားဆင်ရပြီးတဲ့နောက်အခုဆက်လက်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချထားပါတယ်ရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက I and inthe the nick nick of of time time ဖြစ်ပါလေအချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါလေပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year.
Henry ye party atwa ka bing paw de li. Da ba mai lo taw de ba ye. 7 na yi thu bu 5 minute alu nit tik ko yak khwet myaw pi chu so bu a chei mi lem tin le din yauk twa ke de lo a dei be ya ba le. U ma ko naw de khaw na si chi cha ya aw.
We had a flat tire on our way to Henry's party, but we still got there in the nick of time. 5 minutes to 12. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။မင်္ဂလာနှစ်သစ်ကူပါရှင
်။ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချသွားတာပါ။အခုဆက်လက်ပြီးတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါအောင်မယ်ရှင်။မြမနိုင်ငံမှာလူမှုရွေးချယ်တင်မြှောက်တဲ့အစိုးရတက်လာတော့မဲ့အချိန်ဒီမိုကရေစီရဲ့အလားအလာတွေရောင်ချီတန်းလာတယ်လို့ဆိုနိုင်ပေမဲ့တိုင်းရင်းသားတွေကြားမှာတော့အချင်းချင်းပြည်ပခါတွေပါတီတွေမညီညွတ်မှုတွေပိုးပြီးတော့ကြားလာနေရပါတယ်။ဒါကြောင့်မြမနိုင်ငံမှာပြည်သူစုငင်းချမ်းရေးအလားအလာမှိမ့်မှိန်ဆုပ်ယုပ်သွားနိုင်ပါသလား။ပအို PPLO နာယကခွန်အုပ်ကပြည်သူ့လွှတ်တော်မဟောင်းဒေါ်တွဲဘူးတို့နဲ့ဥကျော်စံသားကဆွေးနွေးသုံးသပ်ထားပါရရှင
်။အခုမြန်မာနိုင်ငံမှာပြည်သူအများစုရွေးကောက်တဲ့ပါတီကအစိုးရဖော်ရမယ့်အခြေအနေဖြစ်ပါတယ်။ဒီမိုကရေစီဘက်ကကြည့်မယ်ဆိုရင်ကန်သတ်စီစီကဖြစ်ပေမဲ့တူတက်မဲ့လားလားတွေအရေးအယံတွေတွေ့ရပါတယ်။ဒါပေမဲ့တိုင်းရင်းသားပြဿနာကြတော့ဘာမှတူတက်မဲ့အရေးအယံမတွေ့ရသေးဘူးလို့သုံးသပ်မိပါတယ်။ပူရန်ဆွေးနွေးလာတယ်လို့ထင်ပါတယ်ဘယ်လိုသဘောပါလဲ
ဒီပမာပြည်ရဲ့ဒီမိုကရေစီဆုံးရှုံးမှုနဲ့တိုင်းသားအခွင့်အရေးဆုံးရှုံးမှုကတကြိမ်နဲ့ပဲဖြစ်နေတော့လဲပဲဒီကိစ္စနှစ်ခုကိုအတန်းတူအရေးကြီးတော့လဲပဲအချိန်တစ်ခုမှာတကြိမ်နဲ့ပဲပေါ်ဆောင်မှုကဆက်ပါလားလုံခဲ့တဲ့သမ္မတကြီးဦးသိန်းစိတ်လက်ထက်9နှစ်မှာဒီမိုကရေစီပေါ်ဆောင်မှုကိုအနေနဲ့လျှော့ပြီးတော့ဒီတိုင်းသားအရေးဒီငင်းချမ်းကြီးအပြစ်ခရဆဲနေတဲ့ဆင်နိုင်ငံရေးဆွေးနွေးပွဲတွေသွားဖို့ကြောင်းလဲဖြစ်ဖို့ဒီဦးစားပေးဆောင်ရွက်တာတွေ့ပါတယ်အခုအခြေအနေမှာကြတော့လန်ကူလာကာလာဂျာကာလာကြောင်းလဲစက်ကူမှတ်ကူမှဖြစ်နေတဲ့ခါကြတော့ဒီမိုကရေစီကိုလက်ထုတ်လက်ခံတကယ်ပဲပိုင်ပိုင်နိုင်နိုင်ပြင်ပနိုင်တာလေးတော့မဟုတ်တစ်ဖက်ကလည်းပဲမူလကရှိနေတဲ့တိုင်းသားအရေးတွေကိုဆွေးနွေးဖို့နိုင်ငံရေးဆွေးနွေးပွဲဆိုတာကလည်းပဲဘုရားပိုက်ကစားနဲ့ရနေတဲ့ခါကျတော့ဒီအရေးကမှအစည်းအဝေးချသွားပေါ်ဆောင်နိုင်တဲ့အချိန်တွေမရှိသေးဘူးလို့သုံးသပ်တာတော့မှန်ပါတယ်ခင်ဗျ။
တော်ရဦးရဲ့သဘောထားလည်းသိကြည့်ပါရစေ
။ဟုတ်ကဲ့ပါ။ဒီမှာသဘောတူပါရဲ့။အဲ့ဒါလည်းဆိုသောက်နိုင်ငံမှာတိုင်းသားအရေးကအကြီးကကျပါရဲ့။အဲ့တော့တိုင်းသားဆိုတဲ့နေရာမှာလူများစုတိုင်းသားနဲ့လူငယ်စုတိုင်းသားပေါ့။လူများစုတိုင်းရင်းသားရဲ့အရေးကတော့လူများစုတိုင်းရင်းသားတွေမှာပြဿနာများနေတယ်အဲ့ဒီကိစ္စတွေမဖြေရှင်းနိုင်တဲ့ရွေးကြတော့ဒီမလေးနိုင်ငံရဲ့ဒီမိုကရေစီအရေးကလည်းတိုးတက်ဖို့မလွယ်ပါဘူးအဲ့တော့ဒီခင်များနဲ့ကာလမှာတော်တော်လေးဖြေရှင်းတယ်ဖြေရှင်းနဲ့အခုချိန်မှာတော့တော်တော်လေးဆိုးနေတယ်ခင်မလည်းစိတ်ခံနေဖြစ်နေတယ်ဒီခါရဆဲရင်းမှာလည်းအချိန်လည်းမထိုးရချိန်လည်းမထိုးဘူး အဲ့လိုမျိုးဖြစ်နေတဲ့ဆိုတဲ့ခါကျတော့ဆောက်နိုင်ကြလို့တော့ရကြောင်းနဲ့ပြောက်သဘောတူညီနိုင်တဲ့အနေအထားတစ်ခုမှာရောက်အောင်လို့မှကြိုးရတဲ့နိုင်ငံရဲ့ဒီမိုကရေစီအရေးရလဲဟိုရင်းနှီးမြှင့်နဲ့ပြောတဲ့နယ်မှာဖြစ်တယ်။အဲ့တော့အခုဒီမိုကရေစီအရေးပေါ်မှာအကောင်းရတဲ့ဆိုတော့တိုင်းသားအရေးပေါ်မှာကြိုးရနောက်ဆုံးရတဲ့ဆိုတော့ကြိုးရညီညာမှုရှိမှာမဟုတ်ပါဘူး
။ဟုတ်ကဲ့ခေါက်ကကျွန်တော်မေးချင်တာခေါက်ကဒီမိုကရေစီရေးကိုဦးစားပေးပြီးတော့ဆောင်ရွက်ခဲ့တယ်လော့ဆင်မာလို့ပြောခဲ့တယ်အခုနဒေါ်ရွယ်ဘူးပြောသလိုပဲတစ်ခုနဲ့တစ်ခုရှင်တွဲပြီးတော့သွားနေရမဟုတ်ဘူးလားခေါက်ကတစ်ဖက်ကအားနေရင်နောက်တစ်ဖက်လည်းတားစီအခက်ခဲတွေတွေ့ရမယ်လို့ခေါက်ကမဆုံးသတ်ဘူးလား
ဒီဘူးရအပြင်းအဲ့လိုပါပဲတိုးတော်လည်းပဲဒီပညာပညာပွားတဲ့ချိန်မှာဦးစားပေးရတော့နည်းနည်းရှိတာပဲဥပမာသမရကြီးဦးစင်းနဲ့ငါးနှစ်တက်တာမှာဒီနယ်အဆင့်ဒီတော်ဆုံးအဆင့်နောက်ဆုံးတော့တမန်ကလုံးအဆင့်ဒီကရစေးရီကိုဦးစားပေးဆောင်ရွက်ပြီးတော့ဒီမူကြီးဖြစ်တော်မူအတွက်ဆိုရင်လည်းပဲဒီတော်တံပေါ့ဗျာလွတ်တတ်တဲ့ရေပောက်ပွဲကြီးကျင်းပပေးခဲ့တာပေါ့ဒီကြောင့်ပြန်ရတဲ့အချိန်မှာကျွန်တော်တို့တိုင်းသားတွေရဲ့တောင်းဆိုနေတဲ့နိုင်ငံရေးဆွေးနွေးပွဲအနေနဲ့နိုင်ငံရေးပြဿနာကိုရှင်းမယ်ဆိုတဲ့အကိစ္စကိုလည်းပဲဖောင်ဒေးရှင်းချပေးနေတာကိုကျွန်တော်တွေ့ရတာပေါ့ဗျာအခုလက်ရှိကျမထေရတစ်ကတော့ဒီမူကြီးအခုကြောင်းကိုပို့ပြီးတော့တောင်းပေးပြီးတော့ဒီဒီမိုကရေစီတောင်းတင်းခိုင်မာတဲ့အပေါ်မှာတိုင်းပါနေရအရေးကြီးလဲဆက်လက်ဆောင်ရွက်သွားမယ်လို့တော့ကျွန်တော်တို့ပြောဆလို့ရတာပါခင်ဗျာ
နောက်တစ်ခုခေါင်းကောက်ကိုတစ်ဆက်တည်းမေးနေတာကအဲ့တိုင်းရင်းသားတွေကြားမှာအချင်းချင်းမညီမညွတ်ဖြစ်လာတဲ့ကိစ္စတွေကိုဘယ်လိုသုံးသပ်လို့ပါလဲ
အဲ့ဒီဟာကကျွန်တော်ပြတ်တာတော့ဘက်ဆုံပြဿနာကြဘက်တစ်ဖက်တည်းဟိုရှူဒေါင်းတစ်ခုတည်းနဲ့ကြည့်လို့တော့မရဘူးအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာဒီမြေပေါင်းများစွာလာဒီဒီအင်အားကိုအားကိုးရဲပေါ့ဗျာအင်အားကိုကိုးရဲတဲ့စနစ်ကရှိခဲ့တယ်ဒါကြောင့်အင်အားကြီးတဲ့လူကအင်အားအလယ်လောက်ကိုနိုင်တယ်အင်အားအလယ်လောက်ရှိတဲ့လူကအင်အားငယ်တဲ့လူကိုဟိုနည်းနည်းလေးဖိနှိပ်ခြင်းနဲ့အဲ့ဒီအစဉ်လာကြီးရှိလာတဲ့ခါကျတော့အဲ့ဒါကတော်တော်နဲ့ပြောင်းတာမဟုတ်ဘူးဗျာနောက်ပြီးတော့ဒီသမိုင်းကြောင်းနောက်ခံနဲ့ဖြစ်လာတဲ့ကိစ္စတွေနောက်တစ်ခါအထွေရှိတဲ့ဒီဒီလူမျိုးဒီဒီရဲ့ကိုယ်ပိုင်ရည်တည်ချက်ကိုယ်ပိုင်ခံရက်ကိုယ်ပိုင်စိတ်မျိုးစိတ်သားတွေရတယ်ရိုက်ခတ်တယ်ဗျအဲ့ဒီအပေါ်မှာကျွန်တော်တို့အလုံးပြန်ကြည့်လို့ရှိရင်အခုရှိနေတဲ့ကျွန်တော်ပေပခတဲ့အကြောင်းတရားတစ်ခုကြောင့်အကျိုးတရားမဟုတ်ဘူးနော်အကြောင်းတရားပေါင်းများစွာထုံပြီးတာကိုသိရပါတယ်ခင်ဗျာအချို့ကလွယ်လွယ်နဲ့ပြောတယ်ဒီ MCA ထိုးပြီးမှပေါ်တယ်လို့ပြောတယ်တကယ်တော့ MCA မထိုးပြင်တော့လည်းဒီတိုင်းပါပြဿနာတွေအမြဲတမ်းမှရှိခဲ့ပါတယ်ဘဝနဲ့ရှမ်းကအကြိုက်တိုက်ပြီးပါတချင်နဲ့ရှမ်းလည်းအကြိုက်တိုက်ပြီးပါကျွန်တော်တို့ပိုးအိုးနဲ့ရှမ်းတို့လည်းပဲဆယ်နှစ်တခါလောက်ဆယ်နှစ်တခါလောက်ပြေတခါဖြစ်ဘူးတဲ့အဆင်မှာလည်းရှိပါတယ်။ဆိုလိုတာကတော့တိုင်းပါအပြီးကြီးကပြည်ပြည်တော်စုကိုတည်ဆောက်မယ်ဆိုရင်ကျွန်တော်တို့ပြည်ပြည်တော်စုရဲ့အမြင့်ပါကဖြစ်တဲ့အမျိုးသားတန်းတူရေးကိုဟာလာလူမျိုးကြီးတွေအားကြီးတဲ့လူနဲ့ဟိုကတန်းတူကြီးကျင်းတယ်လို့ရယ်။ကိုနဲ့အတူတူနေတဲ့ဒီလူမျိုးစုငယ်တွေအရင်ကနဲတဲ့လူမျိုးစုတွေလည်းတန်းတူရေးပြန်ပေးရမယ်ဆိုတော့ဖက်ဒရယ်ရဲ့ဒီအခြေခံဒီအယူဆကိုကင်ဆယ်ကြဖို့တော့လိုတ
ယ်ဟုတ်ကဲ့ခေါင်းက
ခေါင်းဆောင်တွေမကင်ဆယ်နိုင်လို့ရတော့နည်းနည်းအခက်အခဲရှိနေ
ကြဒီနေရာမှာတုံ့ပြန်လို့မေးချင်တာအဲ့တော့အဲ့တိုင်းရင်းသားအချင်းချင်းဖြစ်တဲ့ကိစ္စမှာအစိုးရတပ်တွေက NCA ထိုးထားတဲ့လူတွေဘက်ကပြင်ပြီးတော့လိုက်တိုက်တယ်ဆိုတဲ့ကိစ္စကြတော့ဘာပြောမလဲခင်ဗျာ
ကျွန်တော်တော့ထောက်ထားတော့ကျွန်တော်တော့မသိဘူးပေါ့ဗျာရှိကြလားရှိနိုင်လားပေါ့တိုးတော်လည်းပဲဒီ NCA ထိုးထားတဲ့အဖွဲ့အစည်းတွေကလည်း NCA စာချုပ်ပါတက်ဆန်းချက်တွေကိုလိုက်နာဖို့လုပ်ရကြမလိုက်နာဘူးဆိုရင်တော့ကျွန်တော်တို့ NCA ရဲ့လုပ်ပြီးလုပ်ထုံးတိုင်းကျွန်တော်တို့ဒီ JMC ဘောပူးတွဲတောင်းကြီးကော်မတီကနေပြီးတော့လိုအပ်သလိုရင်းယူသွားဖို့
ဟုတ်ကဲ့ဒေါ်ရွှေဦးရဲ့သဘောထားလည်းသိချင်းပါတယ်တိုင်းရင်းသားတွေအချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဘာကြောင့်လို့ထင်ပါသလဲဒေါ်ရွှေဦ
းတိုင်းရင်းသားတွေအချင်းချင်းကြားမှာတော့ညတာမှုရှိဖို့လိုပါတယ်အခုဥပမာပေါ့နော် MCA စာချုပ်လက်မှတ်ထိုးတဲ့လူတော့တစ်မျိုးလက်မှတ်မထိုးတဲ့လူတော့တစ်မျိုးဆိုလို့ရှိရင်တော့ညတာမှုရှိပါဘူးအဓိကကတော့တရားစစ်ဆေးမှုကိုတောင်းဆိုနေတာဖြစ်တယ်အဲ့တော့တိုင်းသားတွေကဓာန်တူညီလို့ပြောရဓာန်တူညီဆိုရှင်တကယ်တော့အားကြီးတဲ့လူနဲ့အင်အားနည်းတဲ့လူနဲ့ဓာန်တူညီပြင်တော့အများကမရှိပါဘူးအဲ့တော့အင်အားနည်းတဲ့လူကိုပိုပြီးအပြည့်အမြောက်ပြုပြီးမှအဲ့တော့လက်ကိုခေါ်ဆောင်မှဖြစ်ပါတယ်ရှင်တော့ကျွန်တော်ကအများကမရှိတဲ့ဓာန်တူညီအခွင့်အရေးပေါ်မှာတော့ပြောင်းနေပြောင်း အမြင်ချင်းတွေပြူလာမယ်နောက်မှလက်ခံနိုင်တဲ့အနေအထားတွေဖြစ်လာနိုင်မယ်လို့ကျွန်တော်တို့ဒီလိုပဲမြင်ပါရဲ့ရှင်အဲ့တော့အဓိကတော့ချစ်ချင်းမြတ်တာထားမှငယ်တဲ့လူကျွန်တော်တို့ကပုံပြီးမှကျွန်တော်လက်တွဲခေါ်ဖို့ပါပဲငယ်တဲ့လူကလည်းကြီးတဲ့လူလေးလေးစားစားနဲ့ကျွန်တော်တို့တွားမယ်ဆိုတော့ကျွန်တော်တို့ကတော့အခုလုံးမစီမီနိုင်တာပါကျွန်တော်တို့နိုင်ငံကိုကောင်းအောင်ဒီဆောက်နိုင်တဲ့အခြေအနေတွေရောက်မယ်လို့ကျွန်တော်တို့ဒီလိုပဲမျှော်လင့်ပါရဲ့ရှင်
အဲ့တော့ကျွန်တော်ရှင်းကိုမျှော်ပြီးတော့ကြည့်ရအောင်ပါအာနာထွက်ပြီးတဲ့နောက်မှာ NLD ပါတီဥဆောင်တဲ့အစိုးရတက်လာတဲ့အခါတိုင်းသားရေးပြည်လည်မဲ့လာလာပိုစီလာတယ်လို့သုံးသပ်နိုင်ပါသလားခေါင်းက
တက်လာမဲ့ NLD ဆိုရရဲ့တိုင်းရင်းသား policy ပေါ်မူတည်တယ်ခင်ဗျဘို့တော်လည်းပဲဒီမြေကျတော့ပြန်ပါလေကျွန်တော်တို့ဒီဥစားပေးစေတနာထားပြီးဆောင်ရွက်မယ်ထားပါဦး NLD ဆိုရအနေနဲ့လည်းပဲဆိုရပြရရဲ့အုပ်ချုပ်ရေးအာဏာကိုပြည်ပြည်ပြင်းပြင်းသောဆောင်နိုင်မှုဒါလည်းအချိန်ကယူရလိမ့်မယ်လို့ကျွန်တော်တွေ့တယ်ကြ။ရေချင်းညချင်းတော့တိုင်းပါရေးကအပြည့်လေပေါ်မှာတော့မဟုတ်ဘူး။ဒီအစိုးရအပြည့်ရဲ့တပန်းဟဲ့လားထောက်ပြလောက်မှာဆိုတော့တိုင်းပါရေးကဦးစားပေးဖြစ်ပြန်ရောက်လာမယ်လို့တော့ကျွန်တော်မျှော်လင့်နေ
တယ်။ဒါပေမဲ့ရသက်စကားနဲ့ပဲပြောကြပါစို့ဒီတိုင်းသားရေးမှာအဓိကထော်လော်ကန်းလန်းလုပ်နေရတာတက်ပဲဆိုပြီးတော့သုံးသပ်ကြပါရစေ။အဲ့ဒါကြတော့ခင်ဗျာ
။အဲ့ဒါလားကျွန်တော်သဘောထားပြရရင်တော့ဒီအပြစ်ခရရဲ့အဖြစ်ကတော့ဒီတက်ကပဲဒီတာဝန်ရှိတဲ့ပုံမှာဥဆောင်မှုရပြည့်နေတယ်လို့တော့ပြောလို့ရတာပေါ့တို့တော့နိုင်ငံရေးစိုးပွဲကနေပြီးတော့ပြည်လျာပြည်လျောင်းရှာမယ်ဆိုရင်တော့ဒီနိုင်ငံရေးပါတီနဲ့ဒီအနိုင်ရပါတီနဲ့ဆိုရကတော့တာဝန်ရှိတာပေါ့ဒါကြောင့်ဒီအဖြစ်မဖြစ်လို့ကျွန်တော်တို့ခွဲပြီးတော့ကြည့်ဖို့လိုတယ်လို့ထင်တယ်ပထမအပြစ်ခရရဲ့အဖြစ်ကနေပြီးတော့ပြည်ရင်အေးချမ်းမှုအဖြစ်ကိုတဖြစ်အဲ့ဒီမှာပြည်သားဝင်ရှိဆုံးလဲနိုင်ငံရေးရှင်မျိုးပဲလို့ဒီတော်ကြီးအရေးရှင်မျိုးကိုဆွေးနွေးတော့မယ်ဆိုရင်တော့ဒါကတော့ဒီနိုင်ငံပါတီတွေနဲ့ဒါအစိုးရတွေရဲ့ဒါတာဝန်ရှိဆုံးဖြစ်လာလိမ့်မယ်အဲ့ဒီကကြတော့အဲ့ဒီအချိန်မှာကြတော့တာဝန်ရှိဆုံးအစိုးရကနိုင်ငံရေးရှင်မျိုးပဲနဲ့ပြည်လည်ဖို့ဟာလားနိုင်ငံရေးစံချက်တွေရအောင်လုပ်နိုင်မယ်ဆိုရင်တော့ဒီအပြစ်ခရရဆိုရင်အဆင့်ဒီပထမပိုင်းအဆင့်ကတော့လွယ်ကြည့်သွားမယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ဒေါ်ရွယ်ရဲ့သဘောထားလေးဖြစ်ကြည့်ပါရယ် NLD ဥဆောင်တဲ့အစိုးရတက်လာတဲ့အခါမှာတိုင်းရင်းသားရေးပြည်လည်လာနိုင်မဲ့အလားအလာကိုဘယ်လိုသုံးသပ်လိုပါလဲ
ဟုတ်ကဲ့ဒီကတော့ NLD ဥဆောင်တဲ့အစိုးရတက်လာရင်တိုင်းရင်းသားအရေးကိုတော့အဓိကဖြည့်ဆင်းလိုက်မယ်လို့ပြောပါရယ်ဒါပေမဲ့ဒီမှာဥက္ကဋ္ဌပြောတယ်လို့ပဲဖြည့်ဆင်းရင်းတော့အကုန်လုံးပြည်လည်လာမှာမဟုတ်ပါဘူးဒါပေမဲ့ဒီနိုင်မှုရဲ့ရလဒ်နဲ့တော့တိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားအပေါ်ဒီဒီဒီမှာအခြေအနေကဟိုအနည်းနဲ့အများပိုတက်လာလို့ရှိပါတယ်
ဟုတ်ကဲ့အဲ့တော့တပ်မတော်ရဲ့အခန်းကဏ္ဍကိုကသူတို့ကတော်တွေးမှုမျှော်လင့်သလိုအမြင်မျိုးရှိလာနိုင်တယ်ထင်ပါလား
ဒီနေ့မှာတော့တပ်မတော်ကလည်းတက်တယ်လက်ခံလာပြီးတင့်တုံးလာပြီးနောက်မှနိုင်ငံတကာကလည်းတပ်မတော်ကိုဆက်ဆံလာတယ်ကြောင်းလဲလာသလိုတော့တပ်မတော်ကလည်းမှနိုင်ငံတကာနဲ့အမြင်ပြူလာပြီးနောက်မှအဲ့တက်တယ်ပေါင်းစည်းတာရောဗောနမအမိတ်လောက်တာရရှိလာပြီးဒီအခါကျောင်းလူနိုင်ငံရဲ့တက်မတော်ဟာဘယ်လိုများရမယ်ဆိုတဲ့အနေအထားပေါ်မူတည်ပြီးဒီနေ့လက်ညက်ကြိုင်တိုင်းသားတွေအပေါ်မှာရောလက်ညက်မကြိုင်နဲ့တိုင်းသားတွေအပေါ်မှာရောဆက်ဆံရေးဟာကြောင်းလဲလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
ဥကြဆန်သားရဲ့မြမရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုကြာသာပရင်းနေ့မနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါတယ်ရှင်။ VOA American တန်ရဲ့ကြာသာပရင်းနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြာခင်နိုင်ပိုင်းတွင်ဒုတိယသမရလောင်းတွေရဲ့အမည်စင်းတွေထွက်ပေါ်လာတော့မှာဖြစ်ပါတယ်။တည်တည်ချင်းမှာပဲကျမတို့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာပါမှာပါဒီဒုတိယသမရတွေရဲ့အမည်စင်းကိုတင်ပေးဖို့အစီအစဉ်နေတာမို့လို့စောင့်မျှော်ဖတ်ရှုနားဆင်နိုင်ပါတယ်။အခုသူယုံကြည်ရကိုနားဆင်ရပါအောင်မယ်ရှင်အခုတစ်ပတ်သူယုံကြည်ရစီစဉ်မှာတော့ပကြီးဆရာမဖြူမွန်ဘာကိုယုံကြည်သလဲဆိုတာကိုမမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်နောက်ခေါင်းဖွားခေါင်းဆင်မှာမိုးဖွားခဲ့ရမို့လို့ဒီမရင်နေဖွားတခြားပေါ့ဟာမဆန်းကအကူရနဲ့အောက်မှာပညာရေးစီးပွားရေးကျမရေးအဆောက်အအုံရရာချွတ်ချွန်ကြနေတဲ့နိုင်ငံတစ်ခုတည်းမှာလူလားမြောက်ခဲ့ရဖြစ်ပါတယ်အောင်ကျမအမိနဲ့မြေပညာကိုဘွားဖြစ်ရွေးချယ်တဲ့အခါမှာမြေဘွားမှာတော့ကျမသင်္ခန်းမီယာစာရေးဥပဒေမှောက်ဆုံးဖတ်နိုင်ရပါတယ်။နောက်ပြီးတော့ကျမအမိနဲ့မြေပညာရှင်ဖြစ်လာတဲ့အခါမှာကျမကဘွားတဲ့စာအုပ်စာရင်းကိုရှာဖွေပြီးတော့ဖတ်ရှားလိုလာပါတယ်။က
မောင်နိုင်ငံမှာဆောက်ဆံနေတာတော့မရှိသလောက်ကိုရှာပါလာပါတယ်။နောက်ပကြီးဆရာကြီးဘုန်းဆရာကြီးတခြားသောအမှုပညာရှင်တွေအားလုံးဟာလေကိုတီးပညာကိုတက်တလောက်အနေထားရင်းနဲ့ပဲလို့ကိုလုပ်ခဲ့ကြရပါတယ်။ကိုကကိုဘလောက်ပဲခင်မိခြင်းခင်မိခြင်းခြားနိုင်ငံတွေမှာဘလောက်ပြတ်တင်နေကြပြီလေသူတို့အမှုပညာလေးလာရင်ဟာဘလို့စဉ်းစားရောက်နေကြပြီလေဆိုတာကိုလည်းသိခဲ့ကြပါဦး။ဒါကြောင့်လေဆိုတော့ကျမတို့နိုင်ငံဟာအခြေခံချင်းအဆက်ဆက်ချင်းနေကြောင်းလည်းဖြစ်ပါတယ်။ဒီနိုင်ငံဒီပါမှာဘလို့သိခေါ်ရင်းနဲ့လောက်ခဲ့ကြရဲဆိုတာနားမလည်သလိုအမှုပညာရှင်နေနေနဲ့အမှုပညာတစ်ကိုရှာဖွေဖို့ရအတွက်လည်းကြိုးစားဖြစ်ပါတယ်။နောက်ပြီးတော့အမှုပညာဖန်တီးရွှေရဲ့အတွက်ကနားလည်မဲ့သူရှိတာအနေနဲ့အဓိကကြိုးစားဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ပြည်သက်အနေနဲ့လည်းအမှုပညာဆိုတာဘလို့လဲအမှုပညာတစ်ဆိုတာဘလို့လဲဒီလက်ရာတွေဘလို့ခံစားရမလဲဆိုတာဘလို့မှနားလည်ဖြစ်ကြခြင်းရှိပါဦး။အဲ့ဒီပြည်သူတွေကအမှုပညာလက်ရာတွေတခုတင်ပြလိုက်တဲ့အခါမှာဘာလို့ရှောင်းမှုကြတာလဲမသိဘူးဆိုပြီးတော့နောက်ကိုဆုံးသွားကြတယ်။အဲ့တည်းဒီအမှုပညာလက်ရာတွေကိုတင်ပြတဲ့အခါမှာအမှုပညာရှင်တွေအတွက်အခက်အခဲဖြစ်ရတယ်လို့တစ်ခါမှလည်းစီစီရေးအောက်မှာတင်ပြရတဲ့အကြောင်းမူတော်တော်များများသောအမှုပညာလက်ရာရာအဖြစ်သားဝင်လက်လွတ်ဆုံးရှုံးခဲ့ကြရပါတယ်။နောက်လက်ရှိလူမျိုးဘဝကိုကျမတို့ကသင်ဟပြမယ်ဆိုလို့ရှိရင်ဒီစီစီရေးအနေနဲ့ကအကြောင်းအမျိုးပြတ်တတ်ပါတယ်။နောက်ပြီးတော့ different sensitive အမြင်နဲ့ဖန်တီးထားတဲ့လက်ရာတွေပေါ်မှာလည်းသူတို့တွေကနားလည်မှုရှိတဲ့အတွက်ကြောင့်မို့ပြချပြန်ပါတယ်။အဲဒါကြောင့်မို့တိုးတက်တဲ့အမှုပညာဆိုတာကိုကျွန်တော်တို့နိုင်ငံမှာနားဝေခဲ့ကြရတာပါတယ်။ဒါစားရည်တွေစုံစမ်းခဲ့ကြရပါတယ်။ခုံချုံချင်းမှုကိုဒီလိုစုံစမ်းခဲ့ရတာဟာအမှုပညာရှင်တွေအတွက်ကတော့ဒီမဆာလာခေတ်တစ်လျှောက်လုံးပဲဖြစ်ပါတယ်။နောက်ပိုင်းမှာ1990အလွန်မှာတော့စောက်စားရင်းနည်းနည်းလေးတော့ပြည်လူလာပါတယ်။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ဒီစောက်ရမှာစဉ်နိုင်ငံရေးစီးပွားရေးကျန်းမာရေးပညာရေးဉာဏ်ကြီးမှုစသရရတိုးတက်ဖို့အတွက်ဒီစောက်ကြရမှာပဲဖြစ်ပါရဲ့ရှင်။ဒီပညာသမားတွေအနေနဲ့ကလည်းဒီပညာနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ဒီပညာရဲ့အတ္တပညာပိုင်းမျိုးရောဒီပညာရဲ့အတ္တပညာပိုင်းမျိုးပါတိုးတက်ဖွံ့ဖြိုးလာဖို့လိုပါတယ်။ဒီပညာဆိုင်ရာဒီလိုတိုးတက်နေတဲ့ခေတ်ရောက်ပြန်တော့လေဒီပညာပံ့ပိုးမှုတွေလိုအပ်ပါတယ်။နောက်ပြီးတော့ဒီပညာကိုလည်းသိရှိနားလည်ရေးစွာနဲ့သုံးချနိုင်တဲ့အသက်ပညာရှင်တွေလည်းလိုအပ်ပါတယ်။နောက်ဒီပညာဘာသာရဟာလက်ရှိဘဝတွေနိုင်ငံရေးအမြင်တွေနိုင်ငံရေးခံစားမှုတွေနောက်ဘာသာရေးတွေယဉ်ကျေးမှုတွေစသည်အားဖြင့်သင်ဟပ်ပါဝင်နေတဲ့ကျေပြန့်တဲ့ဘာသာရဖြစ်တဲ့ဆိုတာကိုလည်းဒီပညာလိုက်စားမဲ့သူတွေအားလုံးကနားလည်ဖို့လိုပါတယ်။ဒီပညာရဲ့သဘောတရားဟာနိုင်ငံရေးလည်းပါမယ်၊ပညာရေးလည်းပါမယ်၊ကျမရေးအသိပညာပေးလည်းပါမယ်။အမျိုးမျိုးသောကိစ္စရပ်တွေဟာဒီပညာမှာအလုံးပေါင်းချပါလေ။နောက်လူအခွင့်အရေးနဲ့သူဒီပညာဘာသာရဟာလည်းတနည်းတခြားစနစ်ကျစွာအစီအကံရှိစွာတိုးတက်လာမှာအမှန်ပဲလို့ကျွန်မအနေနဲ့ယူကြည်ပါရရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုတနင်္လာနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုကြာသပတေးနေ့မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်။ VOE ကိုအီးမေးလ်ကတဆင့်ဝေဖန်ကြံပြုလိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOE မြန်မာပိုင်းရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
မနစ်ကကဘာတဝမ်းနှစ်ဖြားရောက်ကဖြစ်ပွားသူ214တန်းရှိပြီးလူပေါင်း4,400နီးပါးသေဆုံးခဲ့ရပါတယ်။နှစ်ဖြားအဖြစ်များတဲ့ဒေသတွေဟာအပူပိုင်းနဲ့တမပိုင်းဒေသတွေဖြစ်ပြီးနှစ်ဖြားနဲ့သေဆုံးသူ90ရာနှုန်းလောက်ကအာဖရိကကဖြစ်ပါတယ်။အများစုကအသက်5နှစ်အောက်ကလေးငယ်တွေပါ။နှစ်ပေါင်း100လောက်ရှိလာချိန်မှာတော့နှစ်ဖြားနဲ့သေဆုံးမှုအရင်ကထက်ထက်ဝက်လောက်ကျသွားတယ်လို့ပြောပေမဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စာရင်းအရတိုက်ကြရ2000မှာနှစ်ဖြားနဲ့သေဆုံးရသူက9,800ခွဲလောက်ရှိနေတာပါ။ဒီကနေ့မှာတော့ငှက်ဖျားမဖြစ်အောင်နဲ့မသေးဆုံးအောင်ကဘာထွန်းပြင်းပြင်းထန်ထန်လှုပ်ဆောင်မှုတွေကြောင့်ငှက်ဖျားရောဂါတိတ်ဖြစ်တာမတွေ့ရတော့ပါဘူး။နိုင်ငံပေါင်း100ကျော်မှာငှက်ဖျားလုံးဝကင်းစင်နေပြီဖြစ်တယ်လို့နောက်58နိုင်ငံမှာတော့အနည်းဆုံး4-3ပုံလောက်ရော့အောင်လုပ်နိုင်နေပါပြီ။
တမရ George W. Bush ဟာလွန်ခဲ့တဲ့10နှစ်တုန်းက PMI လို့ခေါ်တဲ့တမရရဲ့ငှက်ဖျားတိုက်ဖြတ်ရေးကဏ္ဍဦးအဖွဲ့ကိုစတင်တည်ထောင်ခဲ့ပြီးဒါဟာငှက်ဖျားရောဂါတိုက်ဖြတ်ရေးအတွက် American အစိုးရရဲ့သမိုင်းဝင်စ조사မှုတစ်ခုဖြစ်ပါတယ်။နောက်တမရ Barack Obama လက်ထက်မှာလည်းရန်ပုံငွေနှစ်ဆတိုးချပြီးတွင်တွင်ကျယ်ကျယ်လုပ်ခဲ့တာပါ။ဒီအဖွဲ့ဟာငှက်ဖျားအဖြစ်များတဲ့ဆာဟာရာအောက်ပိုင်းအာဖရိကနိုင်ငံ19နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံ3နိုင်ငံအတွက်ဦးစားပေးလှုပ်ဆောင်တာပါ။ American ရဲ့ဒီရင်းနှီးမြှုပ်နှံမှုဟာတကယ်ကိုအကျိုးရှိပါတယ်။သမရရဲ့ PMI အစီအစဉ်ကို USAID ကဦးဆောင်ပြီး CDC နဲ့လက်တွဲအကောင့်ထဲဖော်ခဲ့ခြင်းကစပြီးသက်မှတ်နိုင်ငံတွေမှာအသက်9နှစ်အောက်ကလေးငယ်တည်ဆုံမှုတိတိတသာကျဆင်းသွားတာပါ Liberia နဲ့ Nigeria မှာ18ရာခိုင်နှုန်းနဲ့ Senegal နဲ့ Zambia တွေမှာ55ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်မနစ်ကတနစ်ထဲတဲ့ PMI ရန်ပုံငွေနဲ့လူပေါင်း16တန်းရဲ့နေအိမ်တွေမှာခြင်စည်းဖြန့်တာနဲ့လူပေါင်း52တန်းလောက်တဲ့တရှိခံပိုးသက်စင်းနဲ့ပြုပြင်ထားတဲ့ခြံတော်တွေဖြန့်ဝေနိုင်ခဲ့ပါတယ်။ဒါအပြင်လူပေါင်းတန်း60အတွက်ငှက်ဖျားမဖြစ်အောင်ကုသပေးတာနဲ့54တန်းကျော်အတွက်ငှက်ဖျားရှိမရှိအမြန်ဆန့်တက်မှုတွေလုပ်ပေးခဲ့တာပါ။သမ္မတအိုဘားမားရဲ့ဇန်နဝါရီလနိုင်ငံတော်အခြေပြမိန့်ခွန်းမှာလည်းငှက်ဖျားရောဂါအမြင့်ပြည့်ရေရှည်အတွက်ကိုချမှတ်ပေးခဲ့တာပါ။ HIV AIDS ရောဂါကိုအခုထိန်းချုပ်နိုင်ပြီဖြစ်တယ်လို့ငှက်ဖျားရောဂါကိုလည်းအလားတူအမြင့်ပြည့်အောင်လုပ်နိုင်တယ်အခွင့်အလမ်းတွေရှိနေပါပြီလို့ပြောကြခဲ့ပါတယ်။ဒါကြောင့်ကဘာတဝှမ်းငှက်ဖျားရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာတန်း200နောက်ထပ်ချပေးဖို့အိုဘားမားအစိုးရအဖွဲ့ကအမေရိကန်လွှတ်တော်ကိုပန်ကြားထားတာဖြစ်ပြီးငှက်ဖျားကာကွယ်ရေးနဲ့ကုသရေးအတွက်ရှင်းနှစ်ထဲမှာအမေရိကန်ကစုစုပေါင်းရန်ပုံငွေ184တန်းချထားပေးမှာဖြစ်ပါတယ်။နောက်ထပ်တိုးလာတဲ့ရန်ပုံငွေနဲ့ငှက်ဖျားဖြစ်ပွားနေတဲ့နိုင်ငံတွေမှာငှက်ဖျားကြောင့်သေဆုံးမှုကျဆင်းရေးနဲ့ငှက်ဖျားဖြစ်ပွားမှုတည်တည်သားသားကျဆင်းမှုရေရှည်မှဒီရောဂါပပျောက်စေဖို့အတွက် PMI ကလှုပ်ဆောင်မှာဖြစ်ပါတယ်။လူပေါင်းများစွာအထူးသဖြင့်ကလေးငယ်တွေဟာငှက်ဖျားနဲ့မသေးသင့်မဲ့ဒေတာမျိုးအဆုံးသတ်ဖို့ American ပြည်ထောင်စုကတန်တိတ်ထန်ချထားသလို NGO တွေနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတွေနဲ့အတိုင်းဝိုင်းတွေအပါအဝင် American ရဲ့မိတ်ဆွေအားလုံးပါဝင်လက်တွဲချဖို့လည်းဖိတ်ခေါ်ပါတယ်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။မကြခင်မှာကျမတို့ VOA American တိုင်ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အခုနောက်ထပ်စီစဉ်ဆုံးသတ်ခင်မှာသတင်းချင်းချက်ကိုမနက်တာချမ်းကကြီးညာပေးပါဦးမယ်ရှင်။စစ်သွေးကြွအဖွဲ့ကတန်းငွေနဲ့တိုက်ခိုက်မှုအစ်တလုတ်ခဲ့တယ်လို့ဗုဒ္ဓဟူးနေ့ရသတင်းတွေဖော်ပြခဲ့ကြတဲ့အီရတ်နိုင်ငံမှာအမေရိကန်အထူးတပ်ဖွဲ့ကမကြသေးခင်ကဖမ်းမိခဲ့တဲ့စစ်သွေးကြွတအုပ်ဟာ IS အစွန်းရောက်အဖွဲ့ရဲ့ဓာတုလက်နက်အစီအစဉ်မှာအဓိကကျသူတူဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ဘယ်သူဘယ်ဝါဆိုတာထုတ်ဖော်မပြောသေးတဲ့စစ်သွေးကြွအဖွဲ့ဝင်ဖြစ်မတင်ကားသူကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးမိခဲ့တာဖြစ်ပေမဲ့ဓာတုလက်နက်တွေနဲ့ဘယ်လိုဆက်နွယ်မှုရှိသလဲဆိုတာကိုတော့ကာကွယ်ရေးအရာရှိတွေကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ IS အဖွဲ့အစစ်မြင့်ခေါင်းဆောင်တွေရဲ့ကိုယ်ရေးအချက်လက်တွေကိုစုံစမ်းထောင်လန်းရယူဖို့တာဝန်ပေးထားတဲ့အမေရိကန်အထူးတပ်ဖွဲ့ကနေအီရန်နဲ့ဆီးရီးယားမှာစီးနင်းမှုတွေအတွင်းအဲ့ဒီ IS အဖွဲ့ဝင်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တရားဝင်သဘောမဟုတ်ပဲရေတပ်မဟာမိတ်အဖွဲ့တစ်ခုအမေရိကန်ဦးဆောင်ဖွဲ့စည်းမဲ့အစီအစဉ်ကိုဗီယက်နမ်နိုင်ငံကအင်တာနက်လူမှုကွန်ရက်အသုံးပြုသူတွေကကြိုးဆိုလိုက်ကြပြီးတော့ဒါဟာတောင်တရုတ်ပင်လယ်မှာတရုတ်ရဲ့နယ်မြေတိုးချဲ့မှုကိုထိန်းချုပ်ဟန့်တားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြခဲ့ကြပါတယ်။ American Pacific ဒေသကုတ်ကဲရေးတပ်ဖွဲ့အကြီးအကဲ Admire Harry B.Harris Jr. ကအငင်းပွားနေတဲ့ရေပိုင်နယ်တွေမှာလွတ်လွတ်လပ်လပ်သွားလာနိုင်အောင်ထိန်းသိမ်းထားနိုင်ဖို့ဂျပန်ဩစတြေးလျနဲ့အိန္ဒိယရေတပ်တွေပူးပေါင်းကြဖို့ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဆိုပြုခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအာဏာရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဟာဝန်ကြီးဟွန်ဆန်ဟာသူ့ရဲ့စာမျက်နှာမှာ likes လုတ်တဲ့သူများအောင်တမင်တကာလှုပ်ဆောင်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုညှင်းဆိုလိုက်ပါတယ်။ ဒီကနေ့တော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချက်ကိုမနက်တာချမ်းကြီးညာပေးသွားတာပါဒီမနက်ရဲ့အစီအစဉ်ထုတ်လို့ရမှုကဒေါခင်မြို့သက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 10005လိုင်းဒိုမီတာ19 kHz 15353လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်ပေးသွားမှာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာမျိုးပါThank you.
This program has come to you from the Voice of America, Washington.